ရန်ကုန်မြို့မုဂုတ်ဝိပဿနာတရားစင်နယ်လုပ်ငန်းရှင်ပြန်ပွားရေးဖွဲ့ချုပ်ကြီးနိုင်23ရက်3လ2002ခုနှစ်ညနေ3နာရီခွဲအချိန်တွင်ကမ္မဌာနာစရိယဆရာတော်ဦးဆန္ဒဝရပြေဝန်ကြားသောခန္ဓာဉာဏ်ရောက်ဒိဋ္ဌိပြုတ်ပရိစ္ဆတ်သမုပ္ပါသစ္စာ၄ပါးတရားတော်
ယောဂီဘောင်တော်ကောင်းတို့ယခုချိန်ကမှစပြီးတရားရှိမှနာကြားကြရမှဖြစ်ပါတယ်ဒီနေ့1363ခုနှစ်တပေါင်းလာစံ10ရက်နေ့ရန်ကုန်တပ်ဗဟံမြို့နယ်မဂုံဝိပဿနာတရားစနစ်လုံခြုံရေးကျန်ပွားရေးဖက်ရောက်ကြီးမှကျင်းပပြုလုပ်အပ်သောမဂုံဝိပဿနာ10ရက်တရားစခန်းပွဲကြီးမှဒီနေ့၄ရက်မြောက်နေ့ရက်ဖြစ်ညနေပိုင်းကျေးဇူးပြုနေကြဖြစ်တဲ့ခန္ဓာညာရောက်အစ္စဘောင်တရားများကိုဒီနေ့လည်းပဲဆက်လက်ပြီးတော့ကျေးဇူးပြုပေးမှာဖြစ်ပါတယ်ဒီတော့မြတ်စွာဘုရားသခင်ကရမေကြီးကပြောပါတယ်ယခုရံထားတဲ့ဘဝဟာအင်မတန်ကံကောင်းတဲ့ဘဝလို့ဒီလိုပြောပါတယ်ယခုရံထားတဲ့ဘဝဒီဘယ်လိုဘဝတော့အင်မတန်ကံကောင်းတဲ့ဘဝမြတ်စွာဘုရားကဘယ်လိုဟောတော့ဆိုတော့ကိစ္စမနောတပိလာဘောကိစ္စနိသနာသုဝိတကိစ္စတရမသဝနာကိစ္စဘုဒ္ဓတာမုပ္ပါတော်လို့ဒီလိုဟောကြားတော်မူတဲ့စိတ္တတော်တဲ့ဘုရားရှင်ကရမကြီးကခြင်းကမြကန်းပြီးမှတခုသောပုဂ္ဂိုလ်ပင်ကြီးရဲ့အောက်မှာယဟန်တော်တွေနဲ့ကြွလာပြီးတော့ခိတ္တသတင်းတောင်းတော်မူတဲ့အချိန်ခါမှာယဟန်တော်တွေကိုဟောကြားတော်မူခဲ့တာပါဘုသူကြောင့်ပြုပြီးတော့ဟောကြားတော်မူခဲ့ပါတယ်လဲဆိုရင်တော့ယဟန်တော်အရှင်မြတ်ကြီးဘဝမှာငကားဘဝသို့ကူးပြောင်းသွားတဲ့သေရကပတ္တငကားမင်းကြီးကိုအကြောင်းပြုပြီးတော့ဟောကြားခဲ့တာပါသေသမနတပရိလာဘောကိစ္စနိသနာဇီဝိတံရှင်းသားတော်တဲ့လူဘဝဆိုတာအင်မတန်ရာခဲ့ပါတယ်ကိစ္စနိသနာဇီဝိတံလူဘဝရောက်လာပြန်ရင်လည်းအတ္တံအလျော်စွာနေနိုင်ဖို့ဆိုတာအင်မတန်ခဲရင်ပါတယ်ကိစ္စသရမသဝနာအဲ့ဒီလူဘဝရောက်လာတဲ့အခါမှာလည်းပဲသရကောင်းတရားနာကြဖို့သစ္စာတရားနာကြနိုင်ခွင့်ရဖို့ဆိုတာအမှန်တန်ခင်ရင်ပါတယ်ကိစ္စဗုဒ္ဓတာဗုဒ္ဓကိစ္စဗုဒ္ဓတာမဟုတ်ပါတော့ဘုရားရှင်ကရမကြီးပွင့်လွှင်းတော်မူတဲ့သာသနာတော်နဲ့တွေ့ဖို့ဆိုတာလည်းအမှန်တန်ခင်ရင်ပါတယ်ခင်ရင်ချင်း၄ချက်ဟောကြားတော်မူခဲ့ပါတယ်အဲ့ဒီခင်ရင်ချင်း၄ချက်နဲ့ပြည့်စုံနေတဲ့ဘဝမှုလို့ယခုရထားတဲ့ဘဝဒီအမတန်ကံကောင်းတဲ့ဘဝလို့ခေါင်းကြီးတို့ကဒီလိုသုံးသပ်ခြင်းဖြစ်ပါတယ်ဒီတော့ခေါင်းကြီးတို့ယောဂီတွေလည်းဒီနေ့အချိန်ခါမှာကြည့်လိုက်မယ်ဆိုရင်လူဘဝလည်းရထားကြတယ်အသက်လည်းရှင်နေကြတယ်သစ္စာတရားတွေလည်းနာကြားခွင့်ရနေကြတယ်ဘုရားသာသနာတော်လည်းကျုံနေကြတယ်ဒီဘဝမှာကံကောင်းတယ်လို့မပြောရင်ဘယ်ဘဝပြောမလဲပြောစရာဘဝမရှိဘူးနော်ဒီလိုဘဝမျိုးပုံမှာကံကောင်းပါတယ်လို့မပြောရင်တခြားပြောစရာဘဝရှိပါ့မလားပြောစရာဘဝမရှိဘူးလူဘဝကိုလည်းရထားကြတယ်လူဘဝရထားတာတော့မှတာမန်ရတာမှမဟုတ်ခဲ့ပဲသာသနာတော်နဲ့ကြုံပြီးတော့ဘုရားရှင်ကရမကြီးဟောကြားတော်မူတဲ့တရားတွေသစ္စာတရားတွေနာကြားခွင့်ရနေကြတာပဲဒီလိုဆိုတော့လူဘဝရတဲ့သစ္စာတရားနာကြားခွင့်ရလိမ့်မယ်လို့မမှတ်ပါနဲ့နော်လူဘဝရတဲ့သစ္စာတရားနာကြားခွင့်ရလိမ့်မယ်လို့မှတ်လို့ရပါမယ်လူဘဝရပြန်ရညာတော့လည်းပဲသစ္စာတရားနာကြားခွင့်မရတဲ့ပုဂ္ဂိုလ်တွေအများကြီးပဲရှိပါသစ္စာတရားနာကြားခွင့်မရတယ်လို့ဘုရားသာသနာတော်နဲ့မတွေ့ရတဲ့တွေ့ကြုံခွင့်မရတဲ့ပုဂ္ဂိုလ်တွေလည်းပဲအများကြီးပဲရှိပါတယ်အဲဒီလိုခွင့်ရေးတွေကိုခေါင်းတော်တရားဓမ္မတွေမရဘူးလားရတယ်အဲ့ဒီလိုရနေတဲ့ခိုက်တကာလကလေးမှာအင်မတန်ကံကောင်းတဲ့ဘဝကလေးမှာဘုရားရှင်သာသနာတော်နဲ့တွေ့ရကြုံနတ်ဆုံရကြုံနတ်ကြိုးစားဖို့မလိုဘူးလားလို့လားဘုရားသာသနာတော်နဲ့ကြံဝါဖို့နဲ့ဖို့ဆိုတာကဘုရားရှင်ကရမေကြီးရဲ့သာသနာတော်မှာဘုရားရှင်ကရမေကြီးရဲ့သာသနာတော်ကပင်းနိုင်တဲ့ဉာဏ်ကနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အရိယသစ္စာဉာဏ်ဒီလိုမလားနိဗ္ဗာန်ကိုမျက်မှောက်ပြုနိုင်တဲ့အရိယသစ္စာဉာဏ်ကိုဘုရားရှင်ကရမကြီးရဲ့သာသနာတော်ကပြီးနိုင်ပါလေအဲ့ဒီဉာဏ်ဤထဲမှာလည်းပဲအရေးကြီးရဖို့လိုအပ်နေတာကသောတာပတ္တိမဂ်ဉာဏ် ဘာဖြစ်လို့လဲဆိုရင်ဆိုကြပါစို့သောတာပန်ဖြစ်သွားတဲ့ပုဂ္ဂိုလ်တရားများဆိုရင်သောတာပန်ဖြစ်ပြီးသွားပြီဆိုရင်နောက်ထပ်သာသနာတော်နဲ့မကြုံတည်ဖြစ်စေကြုံတည်ဖြစ်စေအထက်မဲ့ရဖို့ရန်အတွက်သူ့အလိုလိုမဆောင်နိုင်ဘူးလားဆောင်နိုင်လားသူ့အလိုလိုဆောင်ပြီးတော့အထက်မဲ့အထက်ဖို့ရပြီးတော့နောက်ဆုံးအရိယဟန္တာဖြစ်ပြီးတော့ပရိနိဗ္ဗာန်စံနိုင်တဲ့အနေအထားတွေရှိနိုင်ပါလေဒါပေမဲ့သောတာပန်ဖြစ်ဖို့ကြတော့သာသနာတော်နဲ့မကြုံရင်သောတာပန်ဖြစ်ခွင့်ရပါမလို့ဒါကြောင့်အထက်မဲ့ရဖို့တဲ့သောတာပန်ဖြစ်ဖို့ဆိုတဲ့နေရာမှာသောတာပန်ဖြစ်ဖို့ကပိုးပြီးတော့အရေးကြီးပါတယ်နော်ဒါကြောင့်ယခုလိုသာသနာတော်နဲ့ကြုံတော့မှအထက်မဲ့အထက်ဖို့မရနိုင်စေကမူမရဖူးပဲထားပါတော့သောတာပတ္တိမဲ့တော့ရဖို့ရမသိမ့်ဘူးလားသိလားအမတန်သိမ့်ပါပဲအဲဒီလိုသောတာပတ္တိမဲ့များရသွားမယ်ဆိုရင်သောတာပတ္တိမဲ့ကဘာသာတည်းဆိုတော့ဒိဋ္ဌိနဲ့ဝိသေကိစ္စအနုတ္တိအနေနဲ့ပြောမယ်ဆိုရင်ဒိဋ္ဌာနုတ္တိနဲ့ဝိသေကိစ္စနုတ္တိအဲ့ဒီအနုတ္တိနှစ်ပါးကိုပယ်တတ်ပါတယ်အဲ့ဒီအနုတ္တိနှစ်ပါးပယ်တတ်တော့ရှင်မြတ်ဘာတွေထူးသွားသလဲလို့ဆိုတော့ဒီနုတ္တိနှစ်ပါးကဒီကိလေသာနှစ်ပါးကတတ္တဝါတွေကိုအပေတန္တရာကိုပို့ဆောင်ပေးတတ်ပါတယ်အပေတကားကြီးဟင်းလင်းပွင့်အောင်လဲမပြုတ်လောက်တာဘူးလားပြုတ်လောက်တတ်တာလားဘယ်သူကပြုတ်လောက်တာပါလိဒိဋ္ဌိနဲ့ဝိသေကိစ္စဒိဋ္ဌိနဲ့ဝိသေကိစ္စမှာလည်းပဲအဓိကကတော့ဒိဋ္ဌိတရားတွေအဓိကပဲနော်အဲ့ဒါကြောင့်မလို့ဒိဋ္ဌိတရားရှိရင်ဝိသေကိစ္စလည်းရှိတာပဲဒိဋ္ဌိသိရင်ဝိသေကိစ္စလည်းသိတာပဲဒီတော့ယေရိကိပတ္တယမှာဒီဒိဋ္ဌိကိလေသာဘာဖြစ်လို့ယေရိကိပတ္တယမလဲဆိုတော့ဒိဋ္ဌိကိလေသာကဟိုးအပယ်လေးပုံရဲ့တကားပေါက်ကြီးခင်းလင်းပွင့်အောင်သူကလှုပ်ပေးတတ်ပါတယ်တကယ်လို့ဒါဒိဋ္ဌိကိလေသာမရှိဘူးဆိုအဲ့ဒီအပယ်ဒီဟုသောကိလေအပယ်လေးပါးဒီဟုသောဘုံဌာနကြီးရဲ့တကားတော်ကြီးကအလိုလိုမပိတ်ဘူးလားပိတ်သွားလားဒီလိုတော့ဘုန်းကြီးတို့ယောဂီတရားဓမ္မများအနေနဲ့အပယ်လေးပါဆိုတဲ့အောက်တန္တရာရဲ့တကားတော်ကြီးပိတ်ချင်ကြပါတယ်ဆိုရင်အပယ်လေးပါသွားပိတ်ဖို့မလိုဘူးနော်အပယ်လေးပါရောက်အောင်သွားပြီးတော့ပိတ်ဖို့မလိုဘူးဟုတ်တယ်မလားကိုယ့်ရဲ့တဏ္ဍာမှာဒိဋ္ဌိကိလေသာပယ်တတ်လိုက်တဲ့နေရာနဲ့အလိုလိုပိတ်ပြီးသားဖြစ်မသွားဘူးလားဒီနေရာကနေထိုင်ပြီးတော့ကိုပိတ်လို့ရတယ်နော်ဒိဋ္ဌိကိလေသာကိုဒီနေရာကနေထိုင်ပြီးတော့ပယ်တတ်လို့ရတဲ့အတွက်အပယ်လေးပါးရဲ့တကားပေါက်ကြီးကိုလည်းဒီနေရာကနေထိုင်ပြီးတော့ပိတ်လို့မရဘူးလားရဒီလိုဆိုတော့အပယ်လေးပါးဆိုတဲ့တကားပေါက်ကြီးပွင့်အောင်လည်းပဲဒီကနေပဲလှုပ်လို့ရတာပဲမရဘူးလားရလားအပယ်လေးပါးဆိုတဲ့တကားပေါက်ကြီးပိတ်အောင်လည်းပဲဒီကနေပဲလှုပ်လို့ရတာပဲဟုတ်တယ်မဟုတ်လားအပယ်လေးပါးတကားပေါက်ကြီးပွင့်နေအောင်လည်းပဲဒီကနေလှုပ်လို့ရတာပဲတကားပေါကြီးပိတ်သွားအောင်လည်းဒီကနေတော့လို့မရဘူးလားရလားဒီလိုဆိုအပယ်လေးပါးတကားပေါကြီးကိုပိတ်စင်နိုင်တဲ့သော့ကတော့သောတာပတ္တိမဉ္စဆိုတဲ့သော့ပါပဲအဲဒီတော့မိမိတို့ရဲ့တဏ္ဍာမှာလက်ဝဲပံမဲ့ရရှိထားမယ်ဆိုရင်အပယ်လေးပါးတကားပေါကြီးအလွယ်တကူပိတ်လို့မရဘူးလားရလားဒီတော့သောတာပတ္တိမဉ္စဆိုတဲ့သော့ကြီးကိုမိမိတို့ရဲ့တဏ္ဍာလက်ဝဲပံမဲ့ရအောင်တရားဓမ္မတွေအပြင်းထန်ကြိုးစားပေးကြရမှာပဲဒီတော့သောတာပတ္တိမဉ္ဇဉ်များရရှိမှာတယ်ဆိုရင်လည်းသောတာပတ္တိမဉ္ဇဉ်ရဲ့ရှေ့ပြင်းဖြစ်တဲ့ဝိပဿနာဉာဏ်ကလေးဉာဏ်ရအောင်မကြိုးစားရဘူးလားကြိုးစားရမှာလားဟုတ်ပြီသတိယထာရိသောကိုရခိတ္တဝရုဏတ္ထနေရောင်ကြီးကလေးတည်းနေရောင်ကြီးဖြစ်နေမလားခင်မအာယုံဖြစ်နေလာတတ်ပါတယ်ဘာဖြစ်နေလာတတ်တော့နေရောင်ကြီးအဖြစ်နဲ့မလာခင်မှာနေရောင်ကြီးရဲ့ရှေ့ပြင်းဖြစ်နေ။ဘာဖြစ်နဲ့လာတတ်တော့ဝိပဿနာပုရေခိတဝမဂ္ဂဓမ္မဘောဓတိမဉ္ဇဉ်ဆိုတဲ့လောကုတ္တရာတရားကလည်းပဲလောကုတ္တရာတရားမဖြစ်ခင်မှာရှေ့ဥစွာရှေ့ပြင်းဖြစ်နေဝိပဿနာဉာဏ်ဖြစ်နေမလာဘူးလားလာမှာလား။ဒါတော့ခေါင်းတို့ယောဂီတွေကလောကုတ္တရာမဉ္ဇဉ်ရကြင်ပါလေဆိုရင်ဝိပဿနာမဉ္ဇဉ်ရအောင်ကြိုးစားရမှာပါပဲ။ဟုတ်တယ်မလား။ဒါကြောင့်မလို့ဝိပဿနာဉာဏ်ကိုပုပ္ပဘာကမဲ့လို့လဲခေါ်ပါတယ်လောကုတ္တရာမဲ့ရဲ့ရှေ့ပြင်းမဲ့ခင်ပေါ့လေနော်နေရောင်ကြီးရဲ့ရှေ့ပြင်းသည်အာယုံအယောင်ဖြစ်တယ်လို့လောကုတ္တရာမဲ့ရဲ့ရှေ့ပြင်းသည်ဝိပဿနာဉာဏ်အဲဒီဝိပဿနာဉာဏ်လေးရအောင်ကြိုးစားတော့ဘယ်အချိန်မှာဝိပဿနာဉာဏ်ဖြစ်မလဲဆိုရင်ဥရိယပယဉာဏ်လို့ခေါ်တဲ့ဖြစ်ချင်းပြည့်ချင်းကိုအမှန်တန်သိမြင်တဲ့ဉာဏ်တနည်းအားဖြင့်ပြောရင်လည်းယထာဘုဒ္ဓဉာဏ်လို့ခေါ်ပါတယ်မိမိရဲ့တဏ္ဍာမှာယုတ်တရားဉာဏ်တရားတွေဖြစ်တယ်ဖြစ်ပြီးတော့ပြည့်တယ်အဲဒီဖြစ်ချင်းပြည့်ချင်းဆိုတဲ့သဘောတရားတွေတကယ်မရှိဘူးလားရှိနေတာလားအဲဒီလိုရှိနေတဲ့တကယ်ရှိနေတဲ့ဖြစ်ချင်းပြည့်ချင်းသဘောတရားတွေကို မိမိညာနဲ့ပြီးလိုက်လို့ရှိရင်အမှန်ကိုအမှန်တည်းပြီးတဲ့ညာဖြစ်တော့ကြောင့်ယထာဘုဒ္ဓညာလို့ဒီလိုခေါ်ပါတယ်။ဒါကြောင့်ဝိပဿနာညာဒီယထာဘုဒ္ဓညာတဏှာပြင်ဆိုရင်ပုပ္ပဘာကမဲ့တဏှာပြင်ဆိုရင်ဥရိယပြညာညာအဲဒီတော့မိမိတို့ရဲ့တဏှာမှာဖြစ်ခြင်းပြည့်ခြင်းဆိုတဲ့သဘောတရားကလေးကိုမြင်အောင်ကြည့်နိုင်ရင်ဒကာဓမ္မတွေရဲ့တဏှာမှာဝိပဿနာညာလေးတွေဖြစ်တော့တာပဲ။အဲ ဖြစ်ခြင်းသဘောပြည့်ခြင်းသဘောကိုရှေ့ကနေကာစီပြီးတော့ပြိပင်ခြားတတ်တဲ့ဒိဋ္ဌိဆိုတဲ့အမြင်ကလေးတွေလည်းပဲရှင်းပြဖို့မလိုဘူးလားလို့လားရှင်းပြဖို့လိုအပ်တယ်နော်ဝိပဿနာဉာဏ်လေးဖြစ်ဖို့ကိုဒိဋ္ဌိအမြင်ကလေးတွေရှင်းပြဖို့လိုအပ်ပါတယ်ဆရာတော်ဘုရားကြီးကပြောပါတယ်ဒိဋ္ဌိမပြုတ်ခွင့်နဲ့အသိဉာဏ်နဲ့ဒိဋ္ဌိမပြုတ်ခွင့်နဲ့ဝိပဿနာရှုလို့ရှိရင်အဲ့ဒီဝိပဿနာတည်းတဲ့အားနည်းတဲ့ဝိပဿနာပဲဖြစ်နိုင်မယ်ဘာဖြစ်ဘူးလားဖြစ်လားဘာဝိပဿနာတော့ဒိဋ္ဌိမဖြုံဖဲနဲ့ဝိပဿနာရှုလို့ရှိရင်အဲ့ဒီဝိပဿနာဒီဘာဝိပဿနာဖြစ်မှာလဲဒိဋ္ဌိကိုဖြုတ်ပြီးတော့မှဝိပဿနာရှုရင်အဲ့ဒီဝိပဿနာဒီအာကောင်းတဲ့ဝိပဿနာဖြစ်မယ်နော်ဘာဖြစ်လို့ဒီလိုပြောရတာလဲဆိုတော့ဘုရားရှင်ဂရမေကြီးလက်ထက်တော်ခါကာလတုန်းကရှင်သန္တအားလုံးသိကြပါတယ်ဘုရားရှင်ဂရမေကြီးရဲ့ဖွားပဲတော့နန်းတော်ထဲမှာပဲကြီးပြင်းတယ်။ဘုရားရှင်ကရမကြီးတောထတာလူတို့ပါတယ်။ဒါပေမဲ့လို့ဘုရားရှင်ကရမကြီးအလောင်းတော်သိဒ္ဓရမင်းသားကပြန်လှုပ်လိုက်လို့နန်းတော်ပြန်ရ။ဆောင်းနေတန်တဲ့ဒေါကရသရိယာကျင်ပြီးတော့ဘုရားရှင်ကရမကြီးသဗ္ဗညုတရွှေညံတော်ကိုရပြီးတဲ့အခါကျတော့မှသဗ္ဗညုတရွှေညံတော်ရတာကကဆောင်လာပြီ။အရိကနဲ့နေယောဝါဆိုဘာကောင်တော်တဲ့သတင်းကျတဲ့ဇောင်းမုန်းတော်ပြားသူတဘောတွေတပေါင်းလာကြတော့ဘုရားရှင်ကရမကြီးနဲ့ယဟန်တော်ပေါင်း2000ချမ်းရံပြီးတော့တက်ပိလို့ဆိုတဲ့သူ့ရဲ့မွေးရမကြွဘူးလားကြွတယ်။အဲဒီလိုကြွတဲ့အချိန်ခါမှာတက်ပိလို့ပြည်ကဘုရားရှင်ကရမကြီးရဲ့ဆိုတော်မျိုးတော်တွေမိစေတင်္ဂအပေါင်းအသင်းတွေဘုရားရှင်ကရမကြီးစီမှာအများကြီးယဟန်ပြုကြ။အဲဒီလိုယဟန်ပြုတဲ့ဖွဲ့ထဲမှာရှင်သန္တပါလာတယ်နော်။ရှင်သန္တပါလာတယ်အဲ့ဒီတော့ဘုရားရှင်ကရမကြီးယဟန်ဖြစ်တဲ့အချိန်နဲ့ပြောမယ်ဆိုရင်တော့တစ်နှစ်နီးပါးလောက်ကြာမှရှင်သန္တယဟန်ဖြစ်လာ။သူကဘုရားရှင်ကရမကြီးစီမှာယဟန်ဖြစ်ပေမဲ့ဘုရားရှင်ကရမကြီးကငါရဲ့အရှင်သခင်ငါငယ်ငယ်ကတည်းကပြည့်စုံလို့ကြွေးလာရတာလူရင်းဆိုရင်ငါပဲရှိတယ်။အဲ့ဒီမာနကလေးကမခံဘူးလားခံနေလား။အဲ့ဒါကြောင့်မလို့တရားကိုလည်းကောင်းကောင်းနားဟမတူပါဘူး။ဒါကြောင့်မလို့ဘုရားရှင်ကရမကြီးစီမှာဘာမဲ့ဘာဖို့မှရတယ်လို့မတွေ့ဘူး။ပရိနိဗ္ဗာန်စံပြီးသွားတဲ့အခါကျတော့မှရှင်သန္တကဒီတိုင်းနေလို့တော့မဖြစ်ဘူးဆိုပြီးတော့တရားအထုတ်ရဟန်းတော်ရှင်မြတ်တွေကသူ့ကိုဝိုင်းပြီးတော့ဆုံးမကြတယ်ဆုံးမမခံဘူးအဲဒီဆုံးမမခံတဲ့အခါမှာရဟန်းတော်ရှင်မြတ်တွေကဇင်မာန်ပေးကြဇင်မာန်ပေးတယ်ဆိုတာကျင်တာပါပဲတပါးတည်းနဲ့ကျင်ဘယ်လိုကမှစကားမပြောဘယ်လိုကမှမခေါ်မပြောမဆက်ဆံဒီတိုင်းနေလို့မဖြစ်ချင်ဘူးဆိုပြီးတော့ရှင်သန္တတရားအထုတ်ရရှာတယ်အဲ့ဒီလိုအားထုတ်တော့လည်းပဲဘယ်သူစီမှနင်းခံတာမဟုတ်တော့မှန်မှန်ကန်ကန်အားထုတ်နိုင်မှာမလားတရားရှင်မတဲ့ဖြစ်ပျက်တွေကြည့်တယ်ဖြစ်ပျက်တွေမမြင်ဘူးလားမြင်လားမြင်များတော့လည်းပဲဒိဋ္ဌိမဖြုတ်ဖဲနဲ့တရားရှုတဲ့အခါကျတော့ဖြစ်ပျက်မြင်သွားတဲ့အခါမှာပြက်တွေတွေ့တဲ့အခါမှာဟာငါတော့ဒုက္ခပဲငါရဲ့တဏ္ဍာမသဘောတရားတွေပြက်ကုန်ပြီပြက်ကုန်ပြီငါဘယ်သူအားကိုရပါမလဲကြောက်လန့်တဲ့စိတ်တွေမဖြစ်ဘူးလားဖြစ်လားကြောက်လန့်တဲ့စိတ်ဖြစ်တယ်ဆိုကြတဲ့ကောကကိလေသာဝင်သွားပြီကိလေသာဝင်ပြီဆိုကြတဲ့ကောကဝိပဿနာညာဖြစ်ခွင့်ရပါအောင်မလားဝိပဿနာညာဖြစ်ခွင့်မရတော့ဘူးဒါကြောင့်မလို့ရှင်သန္တဖြစ်ပဲမြင်ညာတော့လည်းပဲဝိပဿနာညာဖြစ်မသွားချာဘူးဘာဖြစ်လို့လဲဆိုတော့ဒိဋ္ဌိဖြုတ်မထားလို့ဟုတ်တယ်မလားအေးနောက်ပိုင်းကျတော့မှရှင်အနန္ဒစီကိုသွားပြီးတော့အကူညီတောင်းတော့ရှင်အနန္ဒကကူညီလိုက်ပြီးအတွက်အသိဉာဏ်နဲ့မှဒိဋ္ဌိကိုရှင်းအောင်အရင်ရှင်အနန္ဒကမဟောရဘူးလားဟောရလားအဲ့ဒီလိုဟောလို့ရှင်သန္တရဲ့တန်တမာအဋ္ဌဉဏ်နဲ့မှဒိဋ္ဌိတရားတွေကျင့်စဉ်သွားတဲ့အခါကျတော့မှတရားဆက်လက်အားထုတ်တာဝိပဿနာဉာဏ်ဖြစ်သွားတယ်။ဒီတော့ယခုတို့ယောဂီတွေပရိညာသုံးပါးနဲ့တိုင်းတာကြည့်လိုက်တော့ရှင်သန္တကိုရှင်အနန္ဒကနေပြီးတော့ယောက်တဘောနတ်တဘောခန္ဓာရဲ့တဘောကြောင်းကျဆက်သက်မှုတဘောတွေကိုရှင်းလင်းပြောပြလိုက်ခြင်းပြီးပဲလေတခြားလားအဋ္ဌဉာဏ်နဲ့မှဒိဋ္ဌိဖြုတ်ပေးလိုက်တာလား အဲ့ဒီတော့သိညာနဲ့မှာဒိဋ္ဌိဖြုတ်ပေးလိုက်တဲ့အတွက်ရှင်းဆန်တာဟာညာတာပရိညာလို့ခေါ်တယ်ညာမရဘူးလားရပါဘူးသိရသိညာနဲ့သိတဲ့သိချိုက်တဲ့အသိကလေးတွေဒီနေရာမှာရသွားတာကိုညာတာပရိညာသိလို့ဒီလိုခေါ်တယ်နော်အဲ့ဒီတော့ညာတာပရိညာသိရသွားတော့ညာမြင်ရှင်းသွားတယ်ဟောပြန်လာလေးတွေမြင်တဲ့ဩဒါကငါမဟုတ်ဘူးဒါကယောသဘော သိတတ်တဲ့သဘောလေးရလေးတွေတွေ့တဲ့ဩဒါကငါမဟုတ်ဘူးဒါကနန္ဒဘောဒီလိုမဟုတ်လားသောသောတော့ကတော့အဲ့ဒါကိုပဲငါလို့မထင်ဘူးလားထင်နေလားငါလို့ထင်တာဒီတခြားလားဒိဋ္ဌိလားအခုကြတော့ဒီလိုမဟုတ်တော့ဘူးဖောက်ပြန်တာလေးတွေ့လဲဒါငါမဟုတ်ဘူးဒါကယောသဘောသိတတ်တာလေးတွေ့လဲဒါငါမဟုတ်ဘူးဒါကနန္ဒဘောဟုတ်တယ်မလားတကယ်တော့ဝိပဿနာညာမဖြစ်သေးရင်တော့မှအဲ့ဒီအသေးကလေးနဲ့ရှုမှတ်သုံးသပ သိဖြစ်တဲ့အတွက်ဝိပဿနာဉာဏ်ကိုကျေစုပြုနိုင်တဲ့အသေးကလေးဖြစ်နေတာပေါ့နော်ဒီလိုမှမဟုတ်လို့ဖောက်ပြန်တော့လည်းငါဖောက်ပြန်တယ်သိတော့လည်းငါသိတယ်ဆိုတော့ဒီအသိဒီမှန်မှမလားအသိမှန်မှန်မို့ဆိုဒီအသိမမှန်တဲ့အသိဒီမှားရနေတဲ့အသိဒီဝိပဿနာဉာဏ်ဖြစ်အောင်ကျေစုပြုပေးပါမလားဒါကြောင့်မလို့မှန်ကန်တဲ့အသိလေးနဲ့ရှုဖို့လိုတယ်နော်တရားရှုမှတ်တဲ့အခါမှာတရားထိုင်မှာဆိုရင်တော့ထိုင်လိုက်တာပဲရှုပါဆိုတဲ့ရှုလိုက်တာပဲဟောတကယ်လည်းတွေ့မိမိရဲ့တဏှာကဖောက်ပြန်မှုလေးတွေဖြစ်လာတယ်ထူးခြားမှုလေးတွေဖြစ်လာတယ်အဲဒီလိုထူးခြားမှုဖောက်ပြန်မှုသဘောတရားလေးတွေတွေ့လာတဲ့အခါကျတော့မှဒုပေါင်းကခြေလက်ကနားတယ်ငါနားတယ်ငါကျင်တယ်ငါကြိုက်တယ်ငါပြောင်းကျင်တယ်ငါရွှေ့ကျင်တယ်ဆိုတဲ့ငါဆိုတဲ့မှားတဲ့အမြင်လေးတွေနဲ့ဆက်ရွတ်သုံးသပ်နေမယ်ဆိုရင်အမှန်ရောက်နိုင်မှာမလားအမှန်မရောက်နိုင်ဘူးနော်သောတာရောကတော့ညာတာပညာနဲ့တော့ရှင်းတော့ရှင်းရတာပဲလုပ်ငန်းကိုတကယ်ဝင်တဲ့အခါကျတော့ပြောထားတဲ့ညာတာပညာအသိကလည်းဘယ်ရောက်မှမသိဘူးဒီလိုမလားဟောထားတဲ့တရားနဲ့သတိမရသောတာကသိထားတဲ့ညာတာပညာအသိကလည်းပြန်မပေါ်နာလာတဲ့အခါကျတော့ဖြစ်ပြက်ကလေးကလည်းမမြင်တစ်ချက်မြင်တစ်ချက်နာလာတဲ့အသိကလေးပေါ်မှာလည်းပဲငါကနာသလိုလိုဒုကနာသလိုလိုပေါင်းကနာသလိုလိုစိတ်ထက်ကသဝေသဝါအဲ့ဒီလိုမျိုးမိမိရဲ့တဏ္ဍာမှာဖြစ်ရင်အဲ့ဒီအမြင်ကလေးတွေမှန်တဲ့အမြင်လားမှားတဲ့အမြင်မှားတဲ့အမြင်အဲ့ဒီမှားတဲ့အမြင်မိမိရဲ့တဏ္ဍာမှာဝင်လာပြီဆိုရင်ဒီမှားတဲ့အမြင်နဲ့သာဆက်လက်အာထုတ်ဆက်လက်ရှုကြည့်ဘယ်တော့မှဖြစ်ပြမြင်မှာမဟုတ်ဘူးနော်ဖြစ်ပြမှမမြင်လဲဝိပဿနာဉာဏ်ဖြစ်ပါမလားဖြစ်ပါဘူးဝိပဿနာဉာဏ်မှမဖြစ်ရင်လည်းတိရဏပညာဖြစ်ပါဘူးဖြစ်ပါဘူးအဲ့ဒီတော့လောကဝိမာတိရဏပညာမဖြစ်ချင်းဒီညာတပညာအသိမပိုင်လို့တော့မှတ်လိုက်ပါဘာအသိမပိုင်လို့တော့ညာတပညာတိမပိုင်ရင်တိရဏပညာတိလည်းမပိုင်တာဘူးနော်အဲဒါကြောင့်ဘုန်းကြီးတို့ယောဂီတွေတရားရှိမှတ်တဲ့အခါမှာညာတပညာတိပိုင်အောင်ကြိုးစားဖို့သိရေးကြည့်ပါလေအဲဒီတော့ညာတပညာတိပိုင်အောင်ကြိုးစားတော့မယ်လို့ဆိုတော့မိမိတို့ရဲ့တဏ္ဍာမှာပေါ်နေတာကခန္ဓာဘယ်နှပါးတော့ကြည့်ကြောသားမအောင်ဘာခန္ဓာတွေပါလဲခန္ဓာဘယ်နှပါးတဲ့တော့ဟုတ်ပြီအဲ့ဒီခန္ဓာတွေသူသဘောနဲ့သူတော့မရှိဘူးလားရှိနေလားခန္ဓာရဲ့သဘောလေးတွေတစ်ခုချင်းတစ်ခုချင်းပြောပြပြီနော်အဲ့ဒီတော့ယင်အဲ့ဒီခန္ဓာရဲ့သဘောတရားလေးတွေကသူသဘောနဲ့သူမိမိရဲ့တဏ္ဍာမှာပေါ်နေတာပဲအဲ့ဒီပေါ်နေတဲ့ခန္ဓာကလေးတွေကိုမိမိကနေပြီးတော့တဏှာနဲ့သုံးသပ်မိမယ်ဒိဋ္ဌိနဲ့သုံးသပ်မိမယ်ဆိုရင်အဲ့ဒီခန္ဓာကလေးတွေဒီရိုးရိုးခန္ဓာလားဥပါဒါနဲ့ခန္ဓာလားဥပါဒါနဲ့ခန္ဓာဖြစ်တယ်အဲ့ဒါနဲ့ပတ်သက်လို့ဘုန်းကြီးတို့မနေ့ကပြောခဲ့တာကယဟန်တော်တပါဘုရားရှင်ကိုရမကြီးကိုမေးတယ်လို့ပြောခဲ့တယ်နော်အဲ့ဒီမေကုံမျိုးနောက်ထပ်ဘယ်သူမေးခဲ့ဘူးသေးတယ်လို့ဆိုရင်ဝိဒါခဆိုတဲ့ဒါယကကြီးကဇမဒိညာဆိုတဲ့ဘိက္ခုနီမကလေးကိုလည်းပဲအဲ့ဒီအမေမျိုးမေးခဲ့ဘူးတယ်လို့ဒီလိုတွေ့ပါတယ်နော်ဝိဒါခဆိုတဲ့ဒကာကြီးနဲ့ဓမ္မဒေနာသရဘိက္ခုနီမကလေးတို့ရဲ့ဇာလံယောဂီများသိပြီးသားဖြစ်တဲ့အတွက်အကျင့်မချတော့ပါဘူးတစ်ချိန်လုံးကတော့ဇနီးဟောင်းခင်မဟောင်းများပေါ့ဝိသကဒါယကကြီးကရာဇကျော်ပြီးဗိမိသာရမင်းကြီးနဲ့အင်မတန်ကြွမ်းဝင်တဲ့အခါမှာဗိမိသာရမင်းကြီးကဖိဖိတော့ဘုရားရှင်ကရမကြီးရဲ့တရားသွားနာရဒီလိုနာရင်နာရင်နဲ့ပရမသောတာပန်ဖြစ်နောက်တဂရဂံဖြစ်နောက်အနာဂံဖြစ်အနာဂံဖြစ်တဲ့အခါမှာအိမ်မှာကြံရိပ်ခဲ့တဲ့ဓမ္မဒေနာအပေါ်မှာကာမရာဂကိလေသာတွေကုန်ခန်းနေတဲ့အတွက်ဇနီးမောင်နှံဘဝနဲ့ဆက်ဆံလိုတဲ့စိတ်လုံးဝမရှိတော့အဲဒါကြောင့်မလို့ဓမ္မဒေနာကိုရှိတဲ့ပစ္စည်းကလေးတွေယူ အကောင်လုံးပုံအပ်ပါမယ်အိမ်တော်အစ်စ်ထူထောင်လို့ကလည်းထူထောင်ခွင့်ပြုမယ်ဆိုပြီးတော့စိမ့်စိမ့်ကားကဒီစကားကလေးတွေပြောလာတဲ့အခါကျတော့ဓမ္မဒိနာကပရမတော်နားမလဲရှာဘူးနောက်ပိုင်းကျတော့မှအကဲဖြတ်ကြည့်လိုက်တော့အော်သူရဲ့သံတမလောကတရာမဉ္ဇဉ်ဆိုတဲ့အသိဉာဏ်တို့လေးတွေရနေပါပြီလားလို့သဘောပေါက်သွားတဲ့အခါကျတော့ဒီလိုလောကတရာမဉ္ဇဉ်ဆိုတဲ့အသိတို့လေးတွေအမျိုးသားများမှသာရနိုင်သလားအမျိုးသမီးများကောမရနိုင်ဘူးလားလို့ဒီလိုမေးပါလေနော်အဲဒီလိုနေတော့ဝိသခကျောင်းတကကြီးကပြောတယ်ဟာဘယ်လိုမဆိုရနိုင်တာပေါ့အဲဒီလိုဆိုရင်သူဘေးခွန်နေမှာဝမယ်တရားအထုံးမယ်ဒီမဲ့ဒီဖို့တွေမရရအောင်ကျင့်မယ်ဒီလိုမလားဝိသခကျောင်းတကကြီးကသိတော့မယုံဘူးပေါ့လေနော်ဘာလို့မယုံတယ်လဲဆိုတော့ဝိသခကျောင်းတကကြီးကလူဝိနဲ့တရားနာတယ်လူဝိနဲ့မဖို့ရအောင်အထုံးတယ်သူကဝိသခကျောင်းတကကြီးနဲ့ကြော်ပြီးတော့ဘေးခွန်နေမှာလှုပ်ချင်တယ်ဆိုတော့ဩဒါငယ်ရွယ်သူလူငယ်တို့ရဲ့စိတ်အမျိုးသမီးတို့ရဲ့သဏ္ဍာန်မှာရှိတတ်တဲ့မာနစိတ်ပဲဆိုပြီးတော့ပရမတော့မယုံဘူးပေါ့နော်မယုံပေမဲ့လို့ဘေကနီမာကြောင့်ပို့ပြီးတော့ဘေကနီမာကိုခွင့်ပေးလိုက်ပါတယ်ဓမ္မဒိန်နာအမျိုးသမီးကလေးကဘေကနီမာဖြစ်ပြီးတဲ့အခါမှာတောတဲ့သွားပြီးတော့ကြိုးကြိုးစားစားအားထုတ်လိုက်တာမကြခင်မှာပဲယဟန္တာဘဝမရောက်ဘူးလားရောက်သွားလားအဲ့ဒီလိုရောက်ပြီးတော့ပြန်လာပြန်လာတဲ့အခါကျတော့ဝိသခကျောင်းတော်ကြီးကစဉ်းစားတယ်အော်တော်ရက်ကတော့ပြန်လာပြီလူများထွက်ရှင်လို့လားပါလားပေါ့လေနော်တကယ်လို့လူထွက်မယ်ဆိုလို့ရှင်လည်းငါကမှဆောင်းချရတဲ့ဟိုတရားကရှိသေးတယ်တရားတို့တရားများရမှရပါရလားမသိတိုက်ရမေးရအောင်ကလည်းမလျော်လူထွက်ရှင်လို့လားလို့မေးပြန်တော့လည်းပဲပညာရှိမဆန်းပရိယံနဲ့မေးပါမယ်မေးမှတော်မယ်ဆိုပြီးတော့ဓမ္မဒိန်နာဘေကုဏီမာနေသတင်းသုံးတဲ့ကြောင့်သွားပြီးတော့မေးခွန်းလေးတွေသွားမေးတယ်အဲ့ဒီမေးတဲ့မေးခွန်းလေးတွေကသောသောကပြောကြတယ်ယဟန်တော်ကလေးကဖျားရှင်ကရမကြီးကိုမေးတဲ့မေးခွန်းနေနဲ့အတူတူပါပဲပရမမေးတဲ့မေးခွန်းကဘာမေးတယ်လဲလို့ဆိုတော့တက္ကရာတက္ကရာဆိုတာဘယ်လိုတရားကိုတက္ကရာခေါ်ပါသလဲဟုတ်တယ်မလားမနေ့ကလည်းပြောပြခဲ့ပါပြီတက္ကရာဆိုတဲ့တရားကဘယ်တရားတော့ဥပါဒဏ်နဲ့ခန္ဓာ၅ပါးတက္ကရာဆိုတာဘယ်လိုကတက္ကရာလို့ပြောပါလဲဥပါဒဏ်နဲ့ခန္ဓာ၅ပါးဒီတက္ကရာတရားဒါယောဂီတို့သိပြီးပြီနော်ဥပါဒာနဲ့ခန္ဓာ၅ပါးသည်တက္ကရာတရားဥပါဒာနဲ့ခန္ဓာ၅ပါးဆိုတာကဘယ်သူတွေလဲဆိုတော့ရူပခန္ဓာဆိုရင်ရူပပါဒာနဲ့ခန္ဓာဝေဒနာခန္ဓာဆိုရင်ဝေဒနုပါဒာနဲ့ခန္ဓာသင်ညာခန္ဓာဆိုရင်သင်ညုပါဒာနဲ့ခန္ဓာသင်္ခါရခန္ဓာဆိုရင်သင်္ခါရုပါဒာနဲ့ခန္ဓာဝิญญาณနဲ့ခန္ဓာဆိုရင်လည်းပဲဝิญญาณုပါဒာနဲ့ခန္ဓာအဲ့ဒီလိုပြောပါတယ်အဲ့ဒီတော့ဝိသခကျောင်းတကကြီးကဓမ္မဒိနာကိုဆက်ပြီးတော့မေးတယ်တက္ကရာတရားကိုတော့သိပါပြီအဲ့ဒီတက္ကရာတရားဘာကြောင့်ဖြစ်ပါလိမ့်မလဲမမေးဘူးလားမေးလားအဲ့ဒီလိုမေးတဲ့အခါကျတော့ယံယတနာပဏ္ဏပုဂ္ဂိကနန္ဒီရာဂသဟကတာစသည်ဖြင့်ဖြေတယ်တက္ကရာတရားဖြည့်ချင်းရဲ့အကြောင်းတရားကတော့တဏှာပါပဲဘာတရားလဲတော့တဏှာတရားသည်တက္ကရာဖြည့်ချင်းရဲ့အကြောင်းဒကာဓမ္မတွေစဉ်းစားကြည့်နော်တဏှာတရားဒီတက္ကရာဖြစ်ခြင်းရဲ့အကြောင်းဆိုတော့အဲ့ဒီတဏှာတရားကတော့ဘလို့ကိုဆွဲလန်းလိဆွဲလန်းပါလိမ့်မလဲဆိုရင်ခန္ဓာ၅ပါးကိုဆွဲလန်းတယ်ဘလို့ကိုဆွဲလန်းပါလိမ့်မလဲပရိစ္ဆသမုပ္ပန်နည်းနဲ့ကြည့်လိုက်တော့နံပါတ်1အကွက်ကိုသတိပြုကြည့်လိုက်ပါခန္ဓာ၅ပါးမတွေ့ဘူးလားတွေ့လားအဲ့ဒီခန္ဓာ၅ပါးရေလို့ဖြစ်လာပြီဆိုဒီခန္ဓာ၅ပါးအပေါ်မှာတဏှာနဲ့မဆွဲလန်းဘူးလားဆွဲလန်းလိုက်တဏှာနဲ့ဆွဲလန်းလိုက်တယ်အဲ့ဒီလိုဆွဲလန်းတဲ့အခါကျတော့ဒီတဏှာဖြစ်ပြီဆိုရင်တဏှာလေးရင့်တန်လာရင်ဥပါဒံမဖြစ်ဘူးလားဥပါဒံလေးဖြစ်လာကြတယ်လားကမ္မဘဝတွေမလာဘူးလားလာလားဒီခန္ဓာ၅ပါးနဲ့ပတ်သက်တဲ့ကာယခန္ဓာတွေခန္ဓာ၅ပါးနဲ့ပတ်သက်တဲ့ဝစီခန္ဓာတွေခန္ဓာ၅ပါးနဲ့ပတ်သက်တဲ့မနောခန္ဓာတွေမဖြစ်ဘူးလားဖြစ်လားအဲ့ဒီလိုဖြစ်တော့တဏှာဖြစ်တော့ဥပါဒံဖြစ်တော့ကမ္မဘဝတဏှာဥပါဒံကံတရား၃မျိုးပေါက်ဖားတော့နံပါတ်၃ကွယ်ထဲမှာဗာဒိတာတော့သမုဒိယသစ္စာမဖြစ်ဘူးလားဖြစ်လားအဲ့ဒီတော့သမုဒိယသစ္စာဖြစ်သွားပြီဆိုရင်လည်းကမ္မဘဝဖြစ်စီရပါတော့ခန္ဓာ၅ပါးပြန်မရဘူးလားရမှာလားဒါကြောင့်အဲ့ဒီခန္ဓာ၅ပါးဒီဘာကြောင့်ရတဲ့ခန္ဓာ၅ပါးလဲမေးရင်တဏှာကြောင့်ရတဏှာကြောင့်ရတယ်နော်ဟုတ်ပြီသက္ကာယဆိုတဲ့တရားဒီခန္ဓာ၅ပါးဒီခန္ဓာ၅ပါးဘာကြောင့်ဖြစ်တော့တဏှာကြောင့်ဖြစ်တယ်ဒီတော့ဝိသကအကြောင်းတကကြီးကဆက်မေးတယ်အဲ့ဒီသက္ကာယတရားအဲ့ဒီသက္ကာယတရား၆တဲ့နေရာဒီ600ရာဒီဘာပါလိမ့်မလဲလို့မမေးဘူးလားမေးလားအဲ့ဒီတော့ဓမ္မဒိန်နာဘေကုဏီမာလေးကဖြေတယ်ယောတတယဝတနာယအတိတဝိရာကဏီတော်တော်စသည်ဖြင့် တဏ္ဍချုပ်တာဒီနိဗ္ဗာန်ပါပဲတဏ္ဍချုပ်တာပါလေတော့တဏ္ဍချုပ်တာနိဗ္ဗာန်ဖြစ်တယ်လို့တဏ္ဍချုပ်တဲ့အတွက်တဏ္ဍဒီဥသောအကြောင်းတရားချုပ်လို့အကျိုးတရားဒီဥသောခန္ဓာ၅ပါးချုပ်ခြင်းတည်းလည်းပဲနိဗ္ဗာန်ပါပဲဒီလိုမလားအကြောင်းတရားကတဏ္ဍအကျိုးတရားကသက္ကာယအကြောင်းတဏ္ဍချုပ်ရင်အကျိုးသက္ကာယမချုပ်ဘူးလားချုပ်တာအကြောင်းတဏ္ဍချုပ်ခြင်းတည်းလည်းပဲတခြားလားနိဗ္ဗာန်လားအကျိုးသက်္ကာယချုပ်ခြင်းတည်းလည်းပဲတခြားလားနိဗ္ဗာန်လားနိဗ္ဗာန်ပါပဲဒါကြောင့်မလို့သက်္ကာယတရားချုပ်သွားခြင်းတည်းနိဗ္ဗာန်တရားပါပဲလို့ဒီလိုဖြေလိုက်ပါအဲ့ဒီလိုဖြေလိုက်တဲ့အခါကျတော့ဝိသခါကသမီးတဲ့ဟုတ်ပြီအဲ့ဒီလိုချုပ်ခြင်းကနိဗ္ဗာန်ဆိုရင်အဲ့ဒီတဏှာချုပ်အောင်ဘယ်လိုကျင့်နေကျင့်ရမလဲလို့မမေးဘူးလားမေးလားအရိယအထင်ကြီးကောမေကောတဲ့အဲ့ဒီလိုချုပ်ချောင်းခြင်းကတော့တခြားမဟုတ်ပါဘူးတဲ့မဲခင်၈ပါးပါပဲလို့ဒီလိုဖြေလိုက်တယ်နော်အဲ့ဒီလိုဖြစ်လာတဲ့အခါကျတော့သစ္စာမဆိုင်ဘူးလားဆိုင်နေလားသစ္စာဆိုင်နေတယ်နော်အဖြေတွေမတက်ဘူးလားတဲ့နေလားတဲ့နေတယ်တဲ့ပြီတင်ကြတော့လည်းပဲဝိတာခအကြောင်းတကာကြီးကသူကစိတ်ထဲမှာသိမယုံသေးဘူးဩကြာဘူးနာဝနဲ့ဖြေတာများဖြစ်နေမလားသူကလည်းသဘောပေါက်တာမှဟုတ်ပါမလားဒီလိုမတွေးဘူးလားတွေးလားအဲ့ဒီလိုတွေးပြီးတော့သူကဗာမေးတယ်လဲဆိုတော့ကောင်းပြီတဲ့အဲ့ဒီလိုဆိုရင်တက္ကရာတဲ့ဥပါဒဏ်နဲ့ခန္ဓာလို့ခုနကပြောတဲ့ဖြေထဲမှာပါသွားတယ်။ဒီတော့ဥပါဒာနဲ့ခန္ဓာဆိုတဲ့စကားထဲမှာဥပါဒာနဲ့ခန္ဓာနဲ့ခွဲလိုက်လို့ရှိတယ်။နှစ်ပုတ်ခွဲလိုက်လို့ရှိရင်ဥပါဒာနဲ့ခန္ဓာဆိုပြီးတော့နှစ်မျိုးရ။အဲဒီနှစ်မျိုးဖြစ်တဲ့ဥပါဒာနဲ့ခန္ဓာနဲ့အတူတူလားတခြားစီလားလို့ဒီလိုမမေးဘူးလားမေးလား။မေးခွန်းလေးကသိပြီးတော့လေးနေပါတယ်နော်။ဥပါဒာနဲ့ခန္ဓာကိုပါဠိကိုခွဲလိုက်ရင်ပုတ်ဘယ်နှပုတ်ရတော့ပရမဘုကပါတယ်တော့ဥပါဒါနဒုတိယဘုကပါတယ်တော့ခန္ဓာအဲ့တော့ဒုတိယဘုခန္ဓာတရားကဒီခန္ဓာ၅ပါးပဲမဟုတ်လားဘယ်ခန္ဓာတွေလဲရူပခန္ဓာဝေဒနာခန္ဓာသိဉ္ဇခန္ဓာသင်္ခါရခန္ဓာဝိညာဉ်ခန္ဓာဘယ်နှပါတော့အဲ့ဒီ၅ပါးအပေါ်မှာအဲ့ဒီ၅ပါးရဲ့ခန္ဓာတော့ပရမကပါလေဥပါဒါနဥပါဒါနဆိုတာတခြားလားဥပါဒံတရားလားအဲ့ဒီဟောဒီဥပါဒံဆိုတဲ့တရားနဲ့ဟောဒီခန္ဓာဆိုတဲ့တရားနဲ့အတူတူလားတခြားစီလားလို့ဒီလိုမေးတာမဟုတ်လားအဲ့ဒီလိုမေးတဲ့အခါကျတော့ဇမဒိန်နာဘိက္ခုနီမာလေးကအတူတူလို့လည်းပြောလို့မရပါဘူးတဲ့တခြားစီလို့လည်းပြောလို့မရပါဘူးဟုတ်တယ်မလားအတူတူလို့ကောသူဖြေသလားမဖြေပါဘူးတခြားစီလို့ကောသူဖြေသလားမဖြေပါဘူးဖြေဘူးဒါမလားဟောဒီခန္ဓာ၅ပါးသည်တဲ့သူကြည့်တတ်တဲ့ရှိနေမယ်ဆိုရင်တော့ခန္ဓာပါပဲ။ဒါပေမဲ့လို့ဥပါဒာတိဟူသောဟောရိတရားဥပါဒာသရကဥပါဒာ၄မျိုးရှိတယ်။ကာမုပါဒာ၊ဒိဋ္ဌုပါဒာ၊သီလပတုပါဒာ၊အတ္တဝါဒုပါဒာဘယ်နှမျိုးတော့အဲ့ဒီ၄မျိုးကိုတရားကိုကောင်းလိုက်တော့ဘယ်နှပါတော့နှစ်ပါးဘယ်လိုလဲဘယ်လိုပါလဲတဏှာနဲ့ဒိဋ္ဌိတဏှာနဲ့ဒိဋ္ဌိဟောပြီ။ပုရုသေပေါက္ခများရဲ့တဏ္ဍာမှာဆိုရင်တော့တဏှာဒိဋ္ဌိပေါ့နော်သောတာပန်ဖြစ်ပြီးသားတဲ့ပုဂ္ဂိုလ်များဆိုရင်တော့တဏှာပေါ့။ဟောပြီအဲ့ဒီတဏှာဒိဋ္ဌိတည်းဟူသောဥပါဒံတရားနဲ့ဟောဒီခန္ဓာ၅ပါးကိုတကယ်လို့များစွဲယူသုံးသပ်လိုက်မယ်ဆိုရင်အဲ့ဒီခန္ဓာ၅ပါးဒီချက်ချင်းကိုပဲဥပါဒံနဲ့ခန္ဓာမဖြစ်ဘူးလားဖြစ်သွားလား။မြန်မာလိုပြန်လိုက်တော့ဥပါဒံတရားတို့ရဲ့စွဲယူသုံးသပ်ခံရတဲ့ခန္ဓာဥပါဒံတရားတို့ရဲ့အာယုံအပြုတ်ခံရတဲ့ခန္ဓာဥပါဒံတရားတို့ရဲ့အစွဲလန်းခံရတဲ့ခန္ဓာဥပါဒံတရားတို့ရဲ့သွဲလမ်းမှုဖြစ်တဲ့ခန္ဓာဒီလိုမလားအဲ့ဒါကြောင့်မလို့ဥပါဒဏ်ရဲ့ခန္ဓာဆိုတာကတဏှာဒိဋ္ဌိတူသောဥပါဒဏ်တရားတို့ရဲ့အာယုံအပြုတ်ခံရတဲ့ခန္ဓာပါပဲဥပါဒဏ်တရားတို့ရဲ့အာယုံပြုတ်ခံရမယ်ဆိုရင်အဲ့ဒီခန္ဓာသည်ခန္ဓာရိုးရိုးလားဥပါဒဏ်ရဲ့ခန္ဓာလားတကယ်လို့သာဥပဒဏ်ဒိဋ္ဌိတူသောတရားနှစ်ပါးကမသုံးတတ်ဘူးမဆွဲယူဘူးအာယုံမပြုတ်ဘူးမသွဲလမ်းဘူးဆိုရင်အဲ့ဒီခန္ဓာတွေဥပါဒณะခန္ဓာမဟုတ်ပါဘူးဒီလိုမလားဥပါဒณะခန္ဓာဟုတ်လားမဟုတ်ဘူးလားမဟုတ်ပါဘူးတဲ့ဒါကြောင့်မလို့တဏှာဒိဋ္ဌိတူသောဥပါဒံတရားနဲ့ဟောဒီခန္ဓာတွေအတူတူလို့လည်းပြောလို့မရပါဘူးတဲ့သတ္တစီလို့ကောပြောလို့ရရလားတဏှာဒိဋ္ဌိပေတ္တသီတာပုဂ္ဂိုလ်များရဲ့တဏ္ဍာမဆိုရင်သတ္တစီလို့ပြောလို့ရဟုတ်တယ်မလားတဏှာဒိဋ္ဌိပေတ္တသီတာပုဂ္ဂိုလ်များရဲ့တဏ္ဍာမခန္ဓာနဲ့တဏှာဒိဋ္ဌိနဲ့ပတ်သက်မှုရှိရလားပဒမမရှိဘူးနာမည်ခန္ဓာလားဥပါဒณะခန္ဓာဟုတ်တယ်မလားအဲ့ဒီတော့ခေါင်းတို့ဒီနေရာမှာတဏ္ဍဒိဋ္ဌိဆိုတဲ့တရားနှစ်မျိုးတည်းမှာဒိဋ္ဌိအခန်းကဏ္ဍအနေနဲ့ပြောနေတာဖြစ်တော့ဒိဋ္ဌိနဲ့ပဲပြောကြပါစို့ Ada dari dia mimpi yang tanah masih nabi soye. Ada dari dia kan? Ayam biji lah, kena ngapa aku ayam biji lah. Ayam biji lah dah, biji lah dah. Ada kena ngapa aku? Dari yang mana biji lah dah kah jalan? Di kena ngapa bapa? Ngapa soal dari ni? Madu nak buat apa dah? Ada lah, dah dah lah. Cina dia punya kena ngapa aku? Ngapa? Cepat juga biji lah dah, biji lah dah. Cepat biji lah dah. Ada lah, cepat biji lah dah kah jalan? Kena ngapa dah mah? Ngapa soal dari dia? ไม่ยอมกูเลยยอมบ้างยอมบ้างเลยสิครับเป็นนี่ไม่ยอมบ้างเลยสิถ้าดูทำยาพินเนี่ยยอมบ้างเนาะถ้าดูทำยาพินเนี่ยยอมบ้างถ้าดูทำยาพินเนี่ยเลยเป็นยอมบ้างเลยตีจานเลยเป็นยอมบ้างเลยดีแล้วมั้งล่ะถ้าดูทำยาพินเนี่ยเลยเป็นยอมเลยตีจานเลยเป็นยอมบ้างเลยอะไรก็ถ้าดูทำยาพินเนี่ยเลยยอมเลยตีจานเลยยอมเลยสิครับสักการณ์เนี่ยเราท่านนี่รับบ่เนาะตัวอย่างบางตัวพ่อเนี่ยยอมกี่เดียวอุปมาอาพีฮัลโหลเดี๋ยวเนี่ยเดี๋ยว မရောတော့မရောဘူးလားရောမရောသွားညားတော့လေအတူတူလားတတ်တတ်စီလားရောတော့ရောနေတယ်နော်ဒါပေမဲ့လို့နှမ်းကတတ်တတ်ပဲလုံးကတတ်တတ်ဟုတ်တယ်မလားခေါင်းလေးကပြောလို့ရေဖန်ွယ်ထဲမှာဆင်းနေမုံလေးတွေဆွေးဝမုံလေးတွေဖြူချသမပြီးတော့ပွေလိုက်တဲ့အခါကျတော့မရောဘူးလားရောလားဖွဲလို့ရရလားရေဒီပင်ဆင်းနေဆင်းနေဒီပင်ရေဒါကြောင့်မလို့အဲ့ဒီရေကိုရေနီလို့မခေါ်ရဘူးလားခေါ်ရလားအဲ့ဒီတော့အတူတူလဲရောပါလေတဲ့သတ္တကောမရောဘူးလားရောလားအတူတူကဘလို့ရောတယ်ဆိုရင်ရူပအတ္တတော်သမနုပ္ပတ္တိဒီခန္ဓာ၅ပါးကိုဥပမာအဖြစ်ရုပ်လိုသဘောထားကြပါစို့နော်ခန္ဓာ၅ပါးလို့မပြောတော့ဘူးရုပ်တစ်ခုလည်းပဲပြောလိုက်ကြပါစို့အဲ့ဒီရူပရုပ်ဆိုတဲ့ဟောဒီတရားကိုအတ္တတော်ငါဆိုပြီးတော့သမနုပ္ပတ္တိချင်းချင်းသဘောပေါက်လိုက်မယ်ဆိုရင်ရုပ်နဲ့ငါနဲ့အတူတူဖြစ်မသွားဘူးလားရူပအတ္တတော်သမနုပ္ပတ္တိရုပ်ကိုငါလို့သဘောထားလိုက်တယ်ယုတ်ငါလို့သဘောထားလိုက်မယ်ဆိုရုပ်ဒီပင်ကငါဒီပင်ယုတ်ဟုတ်တယ်မလားအဲ့ဒါလည်းဆိုရင်ယုတ်နဲ့ငါနဲ့အတူတူတတ္တသီလအတူတူဖြစ်သွားလားအတူတူဖြစ်သွားတယ်အတ္တဆိုတဲ့ငါအတ္တဒီဥသောငါနဲ့ဖောက်ပြန်တဲ့ယုတ်အဲ့ဒီတရားဒီတတ္တသီဖြစ်သွားတာလားအတူတူဖြစ်သွားတာလားအဲ့ဒီအတူတူဖြစ်နေလည်းပဲဒိဋ္ဌိတရားနဲ့ဆက်ရသုံးသပ်တတ်ပါတယ်အဲ့ဒါကတမျိုးနော်နောက်တကရူပဝန္တအတ္တနယုတ်ရှိသောငါယုတ်ရှိသောငါဆိုတော့ငါမှာရုပ်မရှိဘူးလားရှိလားတရားတွေပြောမယ်ဆိုရုပ်ခရာကဖောက်ပြန်တဲ့သဘောဟောငါမှာဖောက်ပြန်တဲ့သဘောတွေမရှိဘူးလားရှိလားဖောက်ပြန်တဲ့သဘောဆိုတော့ဘယ်လိုလဲမေးနာတတ်တဲ့သဘောကျင်တတ်တဲ့သဘောပူတတ်တဲ့သဘောအေးတတ်တဲ့သဘောဟောငါမှာနာတတ်တဲ့သဘောရှိတယ်ဒီအချိန်ဆိုရောက်လာပြီဆိုရင်ငါရဲ့ခြေစလုံးတွေကတိုက်လာပြီနာလာပြီမပြောဘူးလားပြောလားဟောဒီအချိန်ကျရောက်လာပြီဆိုငါရဲ့သားတွေကပူလာပြီအေးလာပြီမပြောဘူးလားပြောလားငါမှာပူတာအေးတတ်တဲ့သဘောရှိတယ်ဟောငါမှာနာတတ်ကျင်တတ်တဲ့သဘောရှိတယ်အဲ့ဒါကိုပြောလိုက်တဲ့အခါကျတော့ငါနဲ့ပူတာတဲ့အိတတဲ့သဘောတွေနဲ့မရောဘူးလားရောပါလားဆိုတော့ငါကငါပဲပူတာအိတတဲ့သဘောကတတ်တဲ့တတ်တတ်စီရောလိုက်တာနော်ဟုတ်တယ်မလားတတ်တတ်စီမရောဘူးလားရောလိုက်တာပထမပြောတဲ့စကားတော့ကရုပ်ဒီငါရုပ်ဒီကငါဒီရုပ်ရုပ်နဲ့ငါနဲ့အတူတူအဲ့ဒါကိုပြောလိုက်တဲ့စကားတော့ကရုပ်နဲ့ငါခွဲလို့ရလားမရဘူးဘုရားဥပမာလေးတွေပြခဲ့ပါတယ်ငါရုပ်ဒီငါလို့ပြောလိုက်တဲ့စကားကဘာနဲ့တူလဲဆိုရင်ဆီမီထွန်းလိုက်တဲ့အခါမှာမင်းရဲ့ဆီမီမင်းနဲ့အလင်းနဲ့ဆီမီနဲ့အဆင်းနဲ့ပေါ့လေနော်ဆီမီနဲ့အဆင်းနဲ့အဲ့ဒီဆီမီနဲ့အဆင်းနဲ့ဒီဆီမီပြင်ပလေတခြားလားအဆင်းလားအဲ့ဒီအဆင်းကလည်းတခြားလားမင်းညွန့်လေးပဲလားမင်းညွန့်လေးဒီပြင်အဆင်းလေးရှိနေတယ်အဲ့ဒီအဆင်းလေးပြင်ပလေတခြားလားမင်းညွန့်လေးလားဖွဲလို့ရရလားဒီလိုပဲခကြရာလေးမှာဥပမာပေးပါတယ်။အဲဒီတော့မင်းညွန့်နဲ့အဆင်းနဲ့အတူတူထပ်တူထပ်မြောက်ပြုလွှတ်လိုက်တဲ့သဘောမျိုးလိုပဲ။ငါဒီယုတ်ယုတ်ဒီကနာရာဒီကငါဒီနာရာပဲ။နာရာနဲ့ငါနဲ့အတူတူပဲ။နာတဲ့သဘောလေးကဘလို့နာရာလဲငါနာရာ။ဒီလိုမလား။နာတဲ့သဘောလေးဒီမလျင်ငါပဲ။အေးတတ်တဲ့သဘောလေးဒီမလျင်ငါပဲ။ပူတတ်တဲ့သဘောလေးဒီမလျင်ငါပဲ။ထုံနေကျင်တဲ့သဘောလေးဒီမလျင်ငါပဲဆိုတော့ထပ်တူထပ်မြောက်မယူလားယူလား။အဲ့ဒါဘလို့နဲ့သုံးသပ်လိုက်တာလဲ။ဒိဋ္ဌိနဲ့သုံးသပ်လိုက်တာ။အဲ့ဒါလည်းဒိဋ္ဌိနဲ့သုံးသပ်လိုက်တဲ့သုံးသပ်မှုပြီးတတ္တစီရောလိုက်တာလားအတူတူရောလိုက်တာလားနောက်တစ်ခါကျတော့ယုတ်ရှိတော့ငါပူတတ်တယ်ငါမှပူတတ်တဲ့သဘောရှိတယ်ငါမှအေးတတ်တဲ့သဘောရှိတယ်ဆိုတော့အေးတတ်တဲ့သဘောနဲ့ငါနဲ့မရောဘူးလားရောလားသို့တော့အတူတူလားတတ္တစီလားအတူတူမဟုတ်ဘူးနော်တတ္တစီအဲ့ဒီတော့တတ္တစီဆိုတော့ဥပမာလေးခေါင်းကြီးတို့ပြီးခဲ့ပါတယ်သိပ္ပံကလေးတစ်ပင်နေရောင်ကလေးကျအရေးမထွက်ဘူးလားထွက်လားအရေးကတတ္တသိပ္ပံကတတ္တတော်တော်များလည်းပဲသစ်ပင်နဲ့ကင်းပြီးတော့အရေးဖြစ်ပါမှာသစ်ပင်နဲ့ကင်းပြီးတော့အရေးမဖြစ်ဘူး ထိုလိုတူတာပါပဲဘုဒ္ဓတဲ့သဘောငါမှရှိတယ်အေးတဲ့သဘောငါမှရှိတယ်ဘုဒ္ဓတဲ့သဘောမပါပဲနဲ့ငါဆိုတဲ့စကားလုံးပေါ်ပါမလားအေးတဲ့သဘောမပါပဲနဲ့ငါဆိုတဲ့စကားလုံးပေါ်ပါမလားအဲ့ဒါကတော့ငါဆိုတဲ့ဆွဲရသုံးသပ်မှုတွေဘယ်သူအကြောင်းပြုတ်ပြီးတော့ပေါ်လာတယ်မေးရင်ဘုဒ္ဓတဲ့သဘောအေးတဲ့သဘောအဲ့ဒီဘုဒ္ဓတဲ့သဘောအေးတဲ့သဘောတည်မလို့တခြားလားယုတ်တရားလားအဲ့ဒါကြောင့်ယုတ်ကိုအကြောင်းပြပြီးတော့ငါနဲ့ဆွဲယူသုံးသပ်လိုက်တာဒီလိုလည်းပဲဒိဋ္ဌိမရှိဘူးလားဖြစ်လားဘယ်နှမျိုးရှိသွားပြီလဲနှစ်မျိုးရှိသွားပြီပရမတ္တမျိုးကထပ်တူထမ်းမြဒုတိယတမျိုးကသတ္တစီနောက်တစ်ခါကျတော့နံပါတ်3ကအတ္တနိရူပံဟုတ်တယ်မလားအတ္တနိရူပံငါမှယုတ်ရှိတယ်အဲရူပသမေအတ္တနံယုတ်မှငါရှိတယ်ဒီလိုလည်းမပြောဘူးလားပြောလားရူပသမေအတ္တနံယုတ်မှငါရှိတယ်ဟောပုဒ္ဒတ္တသဘောလေးထဲမှာငါရှိနေတယ်ဧတတဲ့သဘောလေးကမှငါရှိနေတယ်။ဖောက်ပြန်တဲ့သဘောလေးကမှငါရှိနေတယ်။ဟုတ်တယ်မလား။ဒါကြောင့်မလို့နာပါတယ်နာပါတယ်ဆိုရင်နာတတဲ့သဘောကမှငါရှိနေတဲ့အတွက်နာတတဲ့သဘောဖြစ်လာတဲ့ငါနာတာဖြစ်လာတာပဲ။ဟုတ်တယ်မလား။နာတတဲ့သဘောကမှငါရှိတယ်လို့ယူတာမို့လို့နာတတဲ့သဘောလေးဖြစ်လာတယ်ဖြစ်လာတယ်ငါနာတယ်လို့မပြောဘူးလားပြောတာ။အဲ့ဒီနာတတဲ့သဘောကမှငါမရှိဘူးဆိုရင်လေဘလို့ပဲနာနာငါနဲ့ဆိုင်မမလား။ငါနဲ့မဆိုင်ဘူးဆိုငါနာတယ်လို့ပြောပါမလားအခုငါနာတယ်လို့ပြောနေတယ်မပြောဘူးလားပြောလားငါနာတယ်လို့ပြောနေတယ်ငါရွှေ့ကျင်တယ်လို့ပြောနေတယ်အဲ့ဒီလိုပြောနေတာဒီတခြားကြောင့်ပြောတာလားနာတတ်တဲ့သဘောထဲမှာငါရောက်နေလို့လားငါနာတတ်တဲ့သဘောထဲမှာငါရောက်သွားတာဒီလိုမလားအဲ့ဒီလိုနာတတ်တဲ့သဘောထဲမှာငါရောက်သွားပြီးတော့လည်းပဲဒိဋ္ဌိနဲ့ဆွဲယူသုံးသပ်တတ်ပါတယ်အဲ့ဒီလိုဆွဲယူသုံးသပ်တော့လည်းငါနဲ့နာတတ်တဲ့သဘောနဲ့အတူတူလားတတ်တတ်စီလားတတ်တတ်စီပဲဥပမာအပြင်ဘာနဲ့တူတယ်လဲဆိုပန်းဟိုမှုံလေးထဲမှာအမွှေးနဲ့တာလေးရှိတယ်လို့ပါပဲဟုတ်တယ်မလားပန်းဟိုမှုံလေးထဲမှာအမွှေးနဲ့တာအနံ့လေးရှိနေတယ်လို့ပါပဲတဲ့ပန်းဟိုမှုံနဲ့အနံ့လေးတစ်ခုပေါ်တစ်ခုမတည်ဘူးလားတည်နေလားပန်းဟိုမှုံထဲမှာအမွှေးနဲ့တာတဲ့အမွှေးနဲ့တာတဲ့အနံ့ကလေးအထက်မှာမရှိဘူးလားရှိနေလားရှိပြီရှိများတော့လည်းပဲအတူတူဟုတ်ပါမလားသတ်သက်စီအဲ့ဒီလိုပဲတဲ့နာဓာတ်တဲ့ဘောထဲမှာငါရောက်နေတယ်လို့ပြောပြပြောကြတော့လည်းပဲနာဓာတ်တဲ့သဘောကပန်းကိုပန်းပွင့်လေးနဲ့တူတယ်။ဘာနဲ့တူတော့ငါရောက်သွားတာကအနံလေးရောက်သွားတာနဲ့တူတယ်။ဟုတ်တယ်မလား။အဲဒါကြောင့်အဲ့ဒီနာဓာတ်တဲ့သဘောနဲ့အဲ့ဒီငါဆိုတဲ့ဒိဋ္ဌိနဲ့အတေရူလသတ္တစီကသတ္တစီဖြစ်နေသွားရောလိုက်တာနော်။ကျွန်တော်တကကျတော့အတ္တနိရူပံငါမှရုပ်ရှိတယ်။ငါမှဖောက်ပြန်တဲ့သဘောရှိတယ်။ငါမှပူတတ်တဲ့သဘောရှိတယ်။ငါမှအေးတတ်တဲ့သဘောရှိတယ်။ဒီလိုမလား။အော်တရားကြာကြာမထိုင်နေရစီနဲ့တပြိတော့မှခါကြိုက်ဝေဒနာလေးရှိလို့မပြောဘူးလားပြောလားအော်တမင်းမင်းမထိုင်နေရစီနဲ့ခုံလေးနဲ့ထိုင်နေရစီဘာဖြစ်လို့လဲဆိုတော့ဒုနာဝေဒနာလေးရှိလို့မပြောဘူးလားပြောလားဘလို့မှရှိတယ်လားမေးတော့တပြိတော့မှရှိတာကျွန်တော်မှရှိတာကျွန်တော်မှရှိတာမပြောဘူးလားဒကာလမလေးငါမှဒုနာတဲ့ဝေဒနာလေးရှိတယ်ဆိုတော့ဒုနာတဲ့ဝေဒနာလေးကတခြားလားခန္ဓာလေးပဲလားအဲ့ဒီခန္ဓာလေးဘလို့မှရှိတယ်လို့မေးရင်ငါမှရှိတယ်လို့မပြောဘူးလားပြောလားအဲ့ဒါအတ္တနိရူပံပဲဟုတ်တယ်မလားနာတတဲ့သဘောတရားလေးငါမှရှိနေတယ်အဲ့ဒီလိုနည်းနဲ့ပြောပြရင်လည်းတခြားလားဒိဋ္ဌိအပြောမျိုးလေးပဲလားဒါလည်းပဲဒိဋ္ဌိအပြောမျိုးပဲနော်တကယ်တမ်းကျတော့နာတတဲ့ဝေဒနာလေးကလည်းဝေဒနာသည်ဝေဒနာပဲဘာကြောင့်ဖြစ်တော့အကြောင်းတိုက်ဆိုင်လို့ဖြစ်တာဘာကြောင့်ဖြစ်ပါလဲအကြောင်းတိုက်ဆိုင်လို့ဖြစ်တဲ့ဝေဒနာလေးနာတာဘယ်လိုကနာနေတာလဲမေးယောဂဖောက်ပြန်လို့နာနေတာဘယ်လိုကဖောက်ပြန်လို့နာနေတာတော့ယောဂဖောက်ပြန်တဲ့နာနေတာကိုဘယ်လိုကသိပင်းနေတယ်လဲမေးနန္ဒရာကသိပင်းနေတယ်အဲ့ဒီနန္ဒရာကမှစိတ်ကသိပင်းနေတယ်အဲ့ဒီအသိကိုပဲခံစားမှုဆိုတဲ့ဝေဒနာလိုလည်းပဲအမွှန်းတင်ပြီးတော့မပြောဘူးလားပြောလားအဲ့ဒါကြောင့်တပိတော်မှာနာထတဲ့ဝေဒနာလေးတွေရှိနေတယ်အော်တပိတော်ကတော့ခါကြိုက်တဲ့ဝေဒနာရှိတယ်အော်တပိတော်ကတော့ဒုနာတဲ့ယောဂရှိတယ်အဲ့ဒါလိုမျိုးပြောလိုက်ရင်လေအဲ့ဒီပြောသည်တခြားပြောလားဒိဋ္ဌိပြောလားအဲ့ဒါလည်းဒိဋ္ဌိပြောပဲနော်အဲ့ဒီဒိဋ္ဌိပြောလိုက်တဲ့အခါကျတော့လေငါနဲ့ရောက်ဆိုတဲ့တရားငါနဲ့ဝေဒနာဆိုတဲ့ခန္ဓာအဲ့ဒီခန္ဓာနဲ့အတူတူမဟုတ်ပါဘူးသူလည်းတတ်တတ်စီပဲဟုတ်တယ်မလားဥပမာအဖြစ်ပြောကြလို့ဆိုရင်နဲ့ကြောက်ကလေးထဲမှာတိတ္တာလေးထဲမှာယရနာလေးရှိတယ်ဒီပြောလည်းမတူဘူးလားတူလားတိတ္တာလေးထဲမှာယရနာလေးရှိနေတယ်ဆိုတော့တိတ္တာလေးဒီယရနာဟုတ်သလားယရနာကတော့တိတ္တာဟုတ်သလားတစ်ခွနဲ့တစ်ခုတော့မိတွယ်ပြီးတော့မနေဘူးလားနေလားအဲ့လိုပဲငါနဲ့ငါမှဝေဒနာလေးရှိနေတယ်ငါမှနာတတ်တဲ့သဘောလေးရှိနေတယ်ဆိုတော့ငါမှရှိနေတယ်ဆိုပေမဲ့ငါသည်ဝေဒနာမဟုတ်ဘူးဝေဒနာကငါဟုတ်ရဲ့လားငါသည်နာတတ်တဲ့သဘောမဟုတ်ဘူးနာတတ်တဲ့သဘောကငါဟုတ်ရဲ့လားဒိဋ္ဌိနဲ့တော့ဆွဲတော့ဆွဲလိုက်တဲ့အတူတူလားတတ်တတ်စီလားကဲဒီလိုဆိုရင်ဘုန်းကြီးတို့ယောက်ခန္ဓာတစ်ပါးတစ်ပါးမှာဒိဋ္ဌိနဲ့ဆွဲဖို့ဆွဲနေဘယ်လိုမျိုးဆွဲတော့၄မျိုးဆွဲတယ်နော် ပရမဆွဲတယ်ဆွဲနေမျိုးကအတူတူထပ်တူထပ်များဆွဲတာဟုတ်တယ်မလားဒုတိယတတိယဆိုတော့ပေါင်းမျိုးကအတူတူလားတတ်တတ်စီလားပရမဆွဲတယ်ဒိဋ္ဌိကအတူတူအဖြစ်နဲ့ဆွဲတာထပ်တူထပ်များဖြစ်နေဆွဲလိုက်တာငါဒီပင်ဖောက်ပြန်မှုတရားဖောက်ပြန်မှုတရားဒီပင်ကနာခြင်းဒီပင်ကငါဒီပင်နာခြင်းဒီလိုမလားအဲ့ဒီတော့တကယ်တမ်းကျတော့ဖောက်ပြန်တဲ့သဘောတရားလေးကတခြားလိုက်ရောက်လာအဲ့ဒီရောက်တော့ငါနဲ့သွားပြီးတော့ဒါငါနာပါတယ်ငါယတန်တမှာနာတဲ့ဝေဒနာရှိတယ်နာတဲ့ဝေဒနာလေးတွေမှာငါရောက်နေပါတယ်လို့ပြောခြင်းပြီးတခြားပြောနေပြောတာလားဒိဋ္ဌိပြောနေပြောတာလားတနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်တကယ်အမှန်ဖြစ်နေတဲ့သဘာဝတရားလေးခန္ဓာတရားကလေးကိုငါဆိုတဲ့ဒိဋ္ဌိနဲ့သွားပြီးတော့ပတ်သက်လိုက်တာမဟုတ်လားတကယ်ကတော့ငါဆိုတဲ့ဒိဋ္ဌိနဲ့ခန္ဓာဆိုတဲ့တရားနဲ့ဘာမှမဆိုင်ဘူးဆိုင်ရလားခန္ဓာကခန္ဓာတက်တက်ပေါ်နေတာဘာဖြစ်လို့ပေါ်လဲအကြောင်းတိုက်ဆိုင်လို့ပေါ်တာဘာဖြစ်လို့ပေါ်တာလဲအကြောင်းတိုက်ဆိုင်လို့ပေါ်တာပဲဟုတ်တယ်မလားအဲဒီလိုသဘာဝဖြစ်နေတဲ့အကြောင်းတိုက်ဆိုင်လို့ပေါ်တဲ့တရားအကြောင်းတိုက်ဆိုင်လို့ပေါ်တဲ့တရားဒီငါနဲ့ပတ်သက်သလားအကြောင်းနဲ့ပတ်သက်တာလားအကြောင်းတိုက်ဆိုင်လို့ပေါ်ပြီဆိုမှတော့ငါနဲ့ပဲပတ်သက်မလဲဘာနဲ့ပတ်သက်တယ်လဲအကြောင်းနဲ့ပဲသူပတ်သက်တော့မှာပေါ့ဒီလိုမလားအကြောင်းနဲ့ပတ်သက်နေပါရဲ့လေငါဆိုင်တယ်ငါနဲ့ဆိုင်တယ်လို့ငါပူတယ်ငါအေးတယ်ငါဖောက်ပြန်တယ်ငါနာတယ်ငါကျင်တယ်လို့ပြောလိုက်တဲ့အခါကျတော့ငါနဲ့ဆိုင်တယ်လို့ပြောရမရဘူးလားရောက်တကယ်ဆိုင်တာကဘယ်လိုလဲဆိုင်တော့အကြောင်းတရားနဲ့ဆိုင်နေတာငါနဲ့ဆိုင်တယ်လို့သွားပြောလိုက်ချင်းသည်တကယ်သဘာဝစိတ်မှန်ပေါ်မှာတကယ်မဟုတ်တဲ့ငါနဲ့သွားပြီးတော့တင်စားပြီးတော့ပြောရမရဘူးလားရောက်လားအဲ့ဒါကြောင့်မလို့တကယ်ရှိတဲ့ခန္ဓာပေါ်မှာတကယ်မရှိတဲ့ငါနဲ့စားထုတ်လိုက်ချင်းသည်ဒိဋ္ဌိပဲအဲ့ဒီလိုပြောတာနော်တကယ်ရှိတာကဘယ်လိုတော့ခန္ဓာအဲ့ဒီခန္ဓာဒီကနေခြားလာတက်ကြရလားအဲ့ဒီတကယ်ရှိတဲ့ခန္ဓာဆိုတဲ့တက်ကြရအပေါ်မှာတကယ်မရှိတဲ့ငါနဲ့သွားပြီးတော့သုံးတက်လိုက်ချင်းသည်အဲ့ဒါဗာဒိဋ္ဌိဖြစ်တော့သုံးတက်ပေါ်သုံးတက်နေဘယ်လိုမျိုးသုံးတက်တော့လေးမျိုးသုံးတက်တယ်နော်ခန္ဓာတစ်ပါးမှာလေးမျိုးခန္ဓာ၅ပါးဆိုတော့ဘယ်လိုမျိုးလဲအဲ့ဒီ20ဒီတက်ကြရဒိဋ္ဌိ20လို့မှတ်လိုက်ပါဟုတ်တယ်မလားဝေဒနာလေးနဲ့ပတ်သက်လာလို့ရှိရင်လည်းဒီတိုင်းပဲနော်ဝေဒနာဒီက၅ဒီဝေဒနာဒီလိုလည်းမသုံးတတ်ဘူးလား။ဩငါမှာဝေဒနာလေးတွေရှိနေတယ်။ဒီလိုကမသုံးတတ်ဘူးလား။ဝေဒနာလေးမှာငါရောက်နေတယ်။ဒီလိုလည်းမသုံးတတ်ဘူးလား။ငါရဲ့တန်တာမှာဝေဒနာလေးလာကိန်းနေတယ်။ဒီလိုကမသုံးတတ်ဘူးလား။ဘယ်နှမျိုးသုံးတတ်မှာလဲ။၄မျိုးသုံးတတ်တယ်။သိညာလည်းဒီတိုင်း၊သင်္ခါရလည်းဒီတိုင်း၊စိတ်လည်းဒီအတိုင်းပါပဲ။အားလုံးပေါင်းလိုက်တဲ့အခါကျတော့တက္ကရာဒိဋ္ဌိဘယ်နှမျိုးတော့အဲ့ဒီ20 20 20လေး20ရိသောတက္ကရာဒိဋ္ဌိထဲမှာခန္ဓာတစ်ပါးတစ်ပါးမှာ5ပါး5ပါးမရှိဘူးလားရှိလားအဲ့ဒီခန္ဓာတစ်ပါးတစ်ပါးမှာ4ပါး4ပါးမရှိဘူးလားရှိလားရှိတယ်နော်ခန္ဓာတစ်ပါးမှာတက္ကရာဒိဋ္ဌိဘယ်နှပါးတော့4ပါး4ပါးရှိတယ်ဟုတ်တယ်မလားရုပ်ကို5လို့သတ်မှတ်တယ်ရုပ်ရှိတော့5လို့သတ်မှတ်တယ်ရုပ်မှာ5ရှိတယ်လို့သတ်မှတ်တယ်5မှာရုပ်ရှိတယ်လို့သတ်မှတ်တယ်ဘယ်လိုမျိုးတော့ဝေဒနာလေးနဲ့ပတ်သက်လို့ရှိရင်ဝေဒနာကို5လို့သတ်မှတ်တယ်ဝေဒနာရှိတဲ့5လို့သတ်မှတ်တယ်ဝေဒနာမှာငါရှိတယ်လို့သတ်မှတ်တယ်ငါမှာဝေဒနာရှိတယ်လို့သတ်မှတ်တယ်ဘယ်လိုမျိုးတော့အဲ့ဒီနည်းနဲ့ပဲခန္ဓာတစ်ပါးတိုင်းတစ်ပါးတိုင်းခန္ဓာပါးတိုင်းပါးတိုင်းမှာ၄မျိုး၄မျိုးမသတ်မှတ်ဘူးလားသတ်မှတ်လားအဲ့လိုသတ်မှတ်တဲ့သတ်မှတ်ချက်တွေကိုပြန်သုံးသပ်ကြည့်လိုက်ကြရအောင်ဒီလိုမလားပြန်သုံးသပ်ကြည့်လိုက်တဲ့အခါကျတော့အဲ့ဒီ၄မျိုးသောသတ်မှတ်မှုထဲမှာနံပါတ်၁သတ်မှတ်မှုသည်ရုပ်နဲ့ငါနဲ့တနည်းအားဖြင့်ပြောရင်ခန္ဓာနဲ့ငါနဲ့သတ်သက်စိတ်သတ်မှတ်တာလားအတူတူလို့သတ်မှတ်တာလားအတူတူသတ်မှတ်တာနော်ဒီလိုမလားအတူတူလို့မသတ်မှတ်ဘူးလားသတ်မှတ်လိုက်လားအတူတူလို့မယူဆဘူးလားယူဆလိုက်လားဟုတ်ပြီနံပါတ်၁ကအတူတူလို့ယူဆတယ်နံပါတ်၃ရက်၄ရက်၅ရက်ကအတူတူလားတတ်တတ်စီလားတတ်တတ်စီလို့ယူဆတယ်နော်ကြည့်တယ်လို့ဆိုရင်ဖောင်းတို့မိကလေးတခုမေးလိုက်ပါအောင်မယ်မိကလေးတခုတောက်နေတယ်အဲ့ဒီတောက်နေတဲ့မိကလေးမှာမိတော့ကလေးသေသွားတယ်လေတကယ်နဲ့အယောင်လေးလည်းမငြိမ်းဘူးလားငြိမ်းပါလားမိတော့ကလေးရှိနေအယောင်လေးမရှိဘူးလားရှိလားနေရဲနေတဲ့အယောင်လေးလေအသေးလေးမရှိဘူးလားရှိလားဘယ်အချိန်မှရှိကြလဲနေရင်မိတော့ကလေးရှိတဲ့အချိန်မှနေရဲနေတဲ့အသေးလေးရှိတယ်ဟုတ်တယ်မလားမိတော့ကလေးပြောက်သွားမယ်ဆိုနေရဲနေတဲ့အသေးလေးကမပြောက်ဘူးလားပြောက်လားပြောက်ပါတာပဲဒါပါဖြစ်လို့လည်းမိတော့အတူတူတော့သတ်မှတ်ထားလို့နော်အတူတူတော့သတ်မှတ်ပြီဆိုရင်ဆရာပါဆိုတဲ့ကာရမတွေမိမိရဲ့တဏ္ဍမနာတဲ့သဘောလေးပေါ်တယ်အဲ့ဒီနာတဲ့သဘောလေးဘလို့လဲနေရင်ငါလို့မပြောက်ဘူးလားပြောက်လားအဲ့လိုဆိုရင်နားတဲ့သဘောလေးပြောက်သွားနေတယ်ခိုင်းနေငါကောင်းမပြောက်ဘူးလားပြောက်သွားလားနားတဲ့သဘောလေးပေါ်လာရင်ငါပေါ်လာတာပဲဟုတ်တယ်မလားနားတဲ့သဘောလေးပေါ်လာရင်ဘယ်လိုပေါ်လာတော့နားတဲ့သဘောလေးပြောက်သွားရင်ဘယ်လိုပြောက်သွားတော့ငါပြောက်သွားတာပဲဟုတ်တယ်မလား နာကြရကကျင်းတဲ့ဘောလေးပေါ်လာရင်ဘယ်လိုပေါ်လာတော့ကျင်းတဲ့ဘောလေးကြောက်သွားရင်ဘယ်လိုကြောက်သွားတော့ငါကြောက်သွားတာပဲအဲ့ဒါလို့ဆိုရင်မိမိရဲ့တဏ္ဍမှာကုဏဆွေရုံသုံးသပ်နေတဲ့ဒိဋ္ဌိဆိုတဲ့ငါကလေးကမပြတ်ဆဲတတ်ဘူးလားပြတ်ဆဲတတ်သလားဘယ်ချိန်မှာပြတ်ဆဲတတ်တယ်လဲမြင်ခန္ဓာလေးပြတ်တဲ့ချိန်မှာအဲ့ဒီဒိဋ္ဌိလေးလည်းပြတ်သွားတာပဲဒီလိုမလားပြတ်ဆဲတတ်တဲ့ဘောလေးမရှိဘူးလားရှိနေလားအဲ့ဒါလို့ဆိုရင်ဩခန္ဓာနဲ့ငါနဲ့အတူတူလို့ပြောထားတဲ့ပုဂ္ဂိုလ်ခန္ဓာနဲ့ငါနဲ့တူတူပါလို့သတ်မှတ်ထားတဲ့ပုဂ္ဂိုလ်တရားရဲ့တဏ္ဍမှာအဲ့ဒီခန္ဓာကလေးချုပ်သွားတယ်တဲ့ပြိုင်နဲ့ငါကလေးလည်းချုပ်သွားပါတယ်ဆိုရင်အဲ့လိုယူဆကလေးနဲ့ယူဆလိုက်တယ်ဆိုရင်ဩစေတဒိဋ္ဌိမဖြစ်ဘူးလားရှိနေလားခန္ဓာကိုငါနဲ့ထပ်တူထပ်မြတ်ယူတော့ကဘာဒိဋ္ဌိတော့ခန္ဓာကိုငါနဲ့ထပ်တူထပ်မြတ်ယူတော့ကဘာဒိဋ္ဌိတော့တက္ကရာဒိဋ္ဌိတော့ဟုတ်တယ်မလားအခုနောက်ကတက္ကရာဒိဋ္ဌိ20ကျပြောပြပြီနော်အဲ့ဒီခန္ဓာကိုငါနဲ့ထပ်တူထပ်မြတ်ယူတော့ကဘာဒိဋ္ဌိတော့ခန္ဓာပြောက်သွားတယ်နဲ့ငါပြောက်သွားပါတယ်လို့ပြောလိုက်တော့ပြတ်တဲ့အဲ့ဒီငါကလေးတည်းပြတ်တဲ့ဆဲတတ်တဲ့သဘောမရှိဘူးလားရှိနေလားအဲ့ဒါဗာဒိဋ္ဌိဖြစ်သွားတော့ဟောဒီလိုဆိုရင်တက္ကရာဒိဋ္ဌိထဲမှာပထမဆုံးဖြစ်တဲ့တက္ကရာဒိဋ္ဌိဒီဩစေတဒိဋ္ဌိနဲ့တော့မတွဲဘူးလားလွှဲနေလားလွှဲနေတယ်နော်ငါခန္ဓာထဲမှာငါရှိခန္ဓာသည်ငါနဲ့အတူတူငါနဲ့ခန္ဓာနဲ့အတူတူဆိုရင်ခန္ဓာလေးပြတ်တာနဲ့တကယ်နဲ့ငါမပြတ်ဘူးလားပြတ်သွားခန္ဓာလေးပြက်လို့ငါပြက်သွားတယ်ဆိုဩငါဆိုတဲ့ဒိဋ္ဌိလေးသည်ငါဆိုတဲ့အတ္တငါဆိုတဲ့အသိအသက်လေးပြဝိညာဉ်ကောင်ကလေးသည်ပြက်တတ်ဆက်တတ်တဲ့သဘောလေးရှိပါတယ်လို့မယူဘူးလားယူပါလားအဲ့လိုယူသွားတယ်ဆိုအဲ့ဒါဗာဒိဋ္ဌိဖြစ်သွားတော့ဩစိတ်ဒိဋ္ဌိမဖြစ်ဘူးလားဖြစ်သွားလားဖြစ်သွားတယ်နော်မိမိရဲ့တဏ္ဍမှာသိတတ်တဲ့သဘောတွေဘယ်လိုတော့သိဗာခန္ဓာတော့ဝိညာဉ်ဝိညာဉ်နဲ့ခန္ဓာအဲ့ဒီဝိညာဉ်နဲ့ခန္ဓာလေးနဲ့အသက်မရှိဘူးလားရှင်နေရလားဟုတ်ပြီအဲ့ဒီဝိညာဉ်နဲ့ခန္ဓာလေးဖြစ်တဲ့ဖြစ်တဲ့ငါဖြစ်တယ်လို့မျိုးယူခဲ့တော့စိတ်တိတ်ကလေးချုပ်သွားလို့ဝိညာဉ်နဲ့ခန္ဓာလေးချုပ်သွားရင်ဩငါလည်းချုပ်သွားပြီမပြောဘူးလားပြောမလားစိတ်တိတ်ကလေးချုပ်သွားလို့ငါလည်းပြတ်သွားပြီအသက်လည်းပြဝိညာဉ်လည်းပြတ်သွားပြီဆိုရင်ငါပြတ်သွားပြီလို့ယူလာကြတဲ့ဘုရားအဲ့ဒါဗာဒိဋ္ဌိဖြစ်သွားတော့အုတ်စေတာဒိဋ္ဌိဖြစ်သွားတာပဲဒီလိုမလားအဲ့ဒါကြောင့်မလို့တက္ကရာဒိဋ္ဌိ20ထဲမှာပရမအကုန်ဖြစ်တဲ့တက္ကရာဒိဋ္ဌိကလေးတွေဒီအုတ်စေတာဒိဋ္ဌိနဲ့မနှွယ်ဘူးလားနှွယ်နေလားနှွယ်နေတယ်နောက်တစ်ခါကျတော့ဒုတိယတတိယတတိယသရောဋ္ဌဖြစ်တဲ့နောက်3မျိုးသောတက္ကရာဒိဋ္ဌိတွေခန္ဓာတိုင်းမှာမရှိဘူးလားရှိနေ။အဲဒီတက္ကရာဒိဋ္ဌိကျတော့ခန္ဓာနဲ့ငါနဲ့အတူတူလားတသက်စီလားတသက်စီနော်။အဲဒီလိုတသက်စီဖြစ်ပြီးဖြစ်냐တော့လည်းပဲခန္ဓာနဲ့ငါနဲ့ပါပြီးတော့မရောဘူးလားရောထားလား။အဲဒီလိုရောထားတဲ့အတွက်တက္ကရာဒိဋ္ဌိခန္ဓာနဲ့ငါနဲ့တွားရောလိုက်တဲ့အတွက်ဗာဒိဋ္ဌိတော့တက္ကရာဒိဋ္ဌိတော့ဖြစ်ပါတယ်အတူတူရောတာလားတသက်စီရောတာလားခွဲမရအောင်တမသွားတာလားခွဲလို့ရတဲ့အနေထားမှာရှိလားခွဲလို့ရတဲ့အနေထားမှာရှိတယ်ဆိုရင်ဩသိတတ်တဲ့သဘောလေးပေါ်တဲ့ငါကလေးဖြစ်နေတယ်မဖြစ်ဘူးလားဖြစ်နေတာသိတတ်တဲ့သဘောကိုငါနဲ့ပွားပြီးတော့မရောဘူးလားရောလိုက်တာအဲ့လိုရောလိုက်တဲ့နေတဲ့ဘယ်နဲ့ဗာဒိဋ္ဌိဖြစ်သွားတော့တက္ကရာဒိဋ္ဌိဗာဒိဋ္ဌိဖြစ်သွားပါလေသိတတ်တဲ့သဘောလေးဝိညာဉ်နဲ့ခန္ဓာလေးပေါ်လာရင်ငါဝိညာဉ်နဲ့ခန္ဓာလေးသဘောလေးပေါ်လာတာနဲ့တကယ်နဲ့အဲ့ဒီခန္ဓာထဲမှာငါရှိတယ်လို့ယူလိုက်တယ်။ဒီလိုမလား။တနည်းအားဖြင့်ပြောရင်ငါမှသိတတ်တဲ့သဘောလေးရှိတယ်လို့ယူလိုက်တယ်။အဲ့ဒါလို့ယူလိုက်တာဒီဗာဒိဋ္ဌိတော့သို့တော့အတူတူလို့သတ်မှတ်တာလား၊သိကြလို့သတ်မှတ်တာလား။သိကြလို့သတ်မှတ်မယ်ဆိုရင်သိတတ်တဲ့ဝိညာဉ်နဲ့ခန္ဓာဆိုတဲ့ခန္ဓာကလေးပြက်ပြင်းပြက်သွားကြတော့လည်းပဲငါကြံနေသေးတယ်။ဟုတ်တယ်မလား။သူကအတူတူယူတာလားသတ်သက်စီယူတာလား။တတ္တကိုယူတာဆိုတော့သိတတ်တဲ့ဝိညာဉ်နဲ့ခန္ဓာကလေးပြတ်သွားတဲ့အချိန်မှာငါကတတ္တမကြံရဘူးလားကြံရတာအဲဒီလိုကြံရတဲ့ငါကလေးတည်းဒီဘဝစုစုစိတ်ချုပ်သွားလို့ဒီဘဝတတ္တဝတရားပေးပေးသေးသွားကြတော့လည်းပဲငါဆိုတဲ့အတ္တလေးကဝိညာဉ်ကောင်ဆိုတဲ့အတ္တလေးတည်းဟောဒီဘဝကနေထွက်သွားပြီးတော့နောက်ခန္ဓာတစ်ခုမှသွားပြီးတော့မဝင်ဘူးလားဝင်သွားလားအဲဒီလိုခန္ဓာတစ်ခုနဲ့သွားပြီးတော့မတွဲဘူးလားတွဲသွားလားအဲဒီလိုဆိုရင်ဝိညာဉ်ဆိုတဲ့ခန္ဓာကလေးသာချုပ်ရင်ချုပ်မယ်ငါမချုပ်ဘူးဆိုတဲ့အတိပဲမရောက်ဘူးလားရောက်ဝေဒနာဆိုတဲ့ခန္ဓာလေးသာချုပ်ရင်ချုပ်မယ်။ငါမချုပ်ဘူးဆိုတဲ့အတိပဲမရောက်ဘူးလားရောက်နေလား။ငါမချုပ်ဘူးဆိုရင်အဲ့ဒါဗာဒိဋ္ဌိဖြစ်နေတော့သတ္တတဒိဋ္ဌိဖြစ်နေတယ်။ဒီလိုမလား။အဲ့ဒါကြောင့်မလို့ခန္ဓာနဲ့ငါနဲ့ထပ်တူထပ်မြတ်ပြုတ်မယ်ဆိုလို့ရှိရင်လည်းခန္ဓာချုပ်တာနဲ့ငါချုပ်သွားပြီ။အဲ့ဒါဆိုရင်တက္ကရာဒိဋ္ဌိအပြင်ဗာဒိဋ္ဌိနဲ့နှွယ်နေတော့ဟောစေတာဒိဋ္ဌိနဲ့မနှွယ်ဘူးလားနှွယ်နေလား။အော်ဝေဒနာနဲ့ငါနဲ့မတူဘူးတသက်စီငါမှာဝေဒနာရှိတယ်ဝေဒနာမှာငါရှိတယ်ငါမှာဒီလိုနာတတ်တဲ့သဘောရှိတယ်နာတတ်တဲ့သဘောမှာငါရှိတယ်ဆိုတော့အတူတူလို့ပြောရလားတသက်စီလို့ပြောရလားတသက်စီပြောပြီးပြောညာတော့လဲဝေဒနာအပေါ်မှာငါနဲ့သွားရောလိုက်တဲ့အတွက်တက္ကရာဒိဋ္ဌိတော့မဖြစ်ဘူးလားဖြစ်လားတက္ကရာဒိဋ္ဌိဖြစ်ပြီးဖြစ်ညာတော့လဲဝေဒနာချုပ်တဲ့အချိန်မှာငါလိုက်ချုပ်သလား နာမကြံဘူးလားကြံနေတာဩဝေဒနာဘလောက်ပဲ6ပင်6သွားညာတယ်ခန္ဓာတွေဘလောက်ပဲအမျိုးမျိုးပြောင်းပင်ပြောင်းသွားညာတယ်6ပင6သွားညာတော့လည်းပဲငါကလေးကတော့ကြံနေပါသေးတယ်ဆိုရင်အဲ့ဒီငါသည်ခိုင်တဲ့ခန္ဓာတိတ္တမြဲတဲ့သဘောရှိတယ်ဆိုတော့အယုမယုဘူးလားယုနေလားအဲ့ဒါဆိုရင်အဲ့ဒါဗာဒိဋ္ဌိရောတက္ကာယဒိဋ္ဌိရဲ့ပြဗာဒိဋ္ဌိနဲ့နှွှဲနေတာတော့သဗ္ဗရဒိဋ္ဌိနဲ့နှွှဲနေတယ်ဒီလိုမလားအဲ့ဒါဒီလိုဆိုရင်ဩစေတဒိဋ္ဌိဆိုတာလည်းပဲတိကျမဟုတ်ပါဘူးတက္ကာယဒိဋ္ဌိတွေကဖြစ်လာတာပါအခြေခံကတော့တခြားလားတက္ကရာဒိဋ္ဌိလားတက္ကရာဒိဋ္ဌိဖြစ်လို့ဩစေတဒိဋ္ဌိဖြစ်တာဟုတ်တယ်နော်တက္ကရာဒိဋ္ဌိဖြစ်လို့ဗာဒိဋ္ဌိဖြစ်တော့တက္ကရာဒိဋ္ဌိကမရှိတော့ဘူးဆိုဩစေတဒိဋ္ဌိကိုရှိပါအောင်မလားဆက်နောက်တစ်ခုသတ္တရဒိဋ္ဌိကလည်းပဲတခြားကြောင့်ဖြစ်တာလားတက္ကရာဒိဋ္ဌိဖြစ်လို့ဖြစ်တာလားတက္ကရာဒိဋ္ဌိဖြစ်လို့သတ္တရဒိဋ္ဌိဖြစ်တာတက္ကရာဒိဋ္ဌိကကြောက်ရင်သတ္တရဒိဋ္ဌိကိုမပြောဘူးလားပြောလားဒီလိုဆိုရင်ဒိဋ္ဌိ၃မျိုးဖြစ်ပြီဖြစ်ရတယ်တရားဓမ္မတွေအဓိကအာရုံစိုက်ရမှာကဗာဒိဋ္ဌိတော့တက္ကရာဒိဋ္ဌိ20ရှိတဲ့အထက်မှာဟောယောခန္ဓာမှာတကုဝရဏတကုတင်ညာတကုသင်္ခါရတကုဝိညာဉ်တကုအပေါ်ဆုံး၅ခုဖယ်လိုက်အပေါ်ဆုံး၅ခုဒီတက္ကရာအပြင်ဩစေတဒိဋ္ဌိမဖြစ်ဘူးလားဖြစ်လားအပေါ်ဆုံး၅ခု၅ခုဖယ်လိုက်တော့နောက်ထပ်ဘယ်နှခုကျန်တော့15ခုမကျန်ဘူးလားကျန်လားခန္ဓာတစ်ပါးမှာ3ခု3ခုကျန်တယ်ခန္ဓာ၅ပါးမှာဘယ်နှခုကျန်တော့အဲ့ဒီ15ခုကျတော့တက္ကရာဒိဋ္ဌိအပြင်ဘာဒိဋ္ဌိလို့ပြောမလဲသတ္တရဒိဋ္ဌိဒီလိုမလားအားလုံးပေါင်းလိုက်တော့ခန္ဓာ၅ပါးမှာတက္ကရာဒိဋ္ဌိဘယ်နှပါးတော့20တက္ကရာဒိဋ္ဌိဘယ်နှပါးတော့အဲဒီတက္ကရာဒိဋ္ဌိ20ထဲမှာပထမဆုံး၅ခုဒီဗာဒိဋ္ဌိတော့နောက်15ခုဒီဗာဒိဋ္ဌိတော့သတ္တရဒိဋ္ဌိသတ္တရဒိဋ္ဌိတော့ဩစရဒိဋ္ဌိတော့ပြောပြီးပြောရညာတော့လည်းပဲဘယ်ဒိဋ္ဌိကလည်းဖွဲ့ထွက်လာတာလဲဒီလိုဆိုရင်တက္ကရာဒိဋ္ဌိပြောရင်ကျန်တဲ့နှပါးမပြောဘူးလားပြောလားဟုတ်ပြီဒီလိုဆိုတော့ဘုန်းကြီးတရားဓမ္မတွေတက္ကရာဒိဋ္ဌိပြောအောင်စူးစမ်းဖို့ပဲလိုတာပေါ့ဒီလိုမလားဩစေတဒိဋ္ဌိတို့သတ္တရဒိဋ္ဌိတို့အုံနောက်တဲ့သိသိမနေပါနဲ့။ဘုန်းကြီးပြောချင်တာကတော့အုံနောက်တဲ့သိသိမနေပါနဲ့အဓိကကတော့ဗာဒိဋ္ဌိနားလည်အောင်လုပ်ရမှာလဲ။ပြောအောင်လုပ်တော့လဲဗေဒိဋ္ဌိပြောအောင်လုပ်ရမှာလဲ။တက္ကရာဒိဋ္ဌိပြောအောင်လုပ်ရမယ်ဒီလိုမလား။အေးတက္ကရာဒိဋ္ဌိပြောအောင်လုပ်ရမယ်ဆိုတော့အခုနောက်တော့ဝိတာကတကကြီးကဓမ္မဒေနာကိုမေးပါတယ်နော်။အေးတက္ကရာဒိဋ္ဌိကတော့ဟုတ်ပြီ။အဲ့ဒီတက္ကရာဒိဋ္ဌိပြောအောင်ဘယ်လိုလုပ်ရမလဲလို့မမေးဘူးလားမေးလား။ဒီလိုမေးတဲ့အခါကျတော့လည်းပဲဓမ္မဒေနာဘိက္ခုနီမာလေးကထုံးစံတိုင်းဖြေတာပါပဲအရိယထေရီကောမယ်ကောမိဂေရှိပန်းနဲ့ပြောင်းအောင်လို့လို့မပြေဘူးလားပြေလားမိမိရဲ့တဏ္ဍာမှာရှိတဲ့တက္ကရာဒိဋ္ဌိကိုဘယ်တရားနဲ့ဖယ်ရှားပြရမှာလဲမိဂေတရားနဲ့ဖယ်ရှားပြရမယ်မိဂေတရားနဲ့ဖယ်ရှားပြတဲ့အခါကျတော့လည်းအဲ့ဒီမိဂေတရားကတခြားရှိရမှာလားဒီခန္ဓာ၅ပါးရှိရမှာလားဒီခန္ဓာ၅ပါးပဲရှိရမှာမဟုတ်လားအဲ့ဒီအရိခဏ၅ပါးဒီသောကရောကဘယ်သူရဲ့အကြည့်ကံတရားတွေတော့တဏ္ဍာဒိဋ္ဌိဘယ်လိုရဲ့အကြည့်ကံတရားတွေတော့တဏ္ဍာဒိဋ္ဌိတရားနှစ်ပါးကဒီခန္ဓာ၅ပါးကိုအများကမကြည့်ဘူးလားကြည့်နေလားအဲ့ဒါလို့ကြည့်နေလို့ဒီခန္ဓာ၅ပါးကိုဘယ်လိုနာမည်ပေးထားတော့ဥပါဒနဲ့ခန္ဓာ၅ပါးနာမည်မပေးဘူးလားပေးထားတာအဲ့ဒါလို့ပေးလိုက်တဲ့အခါကျတော့အဲ့ဒီဥပါဒနဲ့ခန္ဓာ၅ပါးပေါ်လာတယ်ပေါ်လာတယ်အဲ့ဒီခန္ဓာရဲ့၅ပါးရောကဘယ်လိုဝင်ရမှာလဲမဲကဝင်ပေးလိုက်ဘယ်လိုဝင်ရမှာလဲမဲ့ကဝင်ပြလိုက်တဲ့အခါကျတော့ရောသဘောပေါ်လာရင်လည်းရောသဘောမှမသိဘူးလားရောသဘောဖြစ်တာကိုလည်းမသိဘူးလားဖြစ်တာကိုလည်းမသိဘူးလားဖြစ်ပြဘာတိစ္ဆာတော့ယောက်ကတိစ္ဆာလေးပါပဲလို့ပြိလိုက်တဲ့ဉာဏ်ကဘာတိစ္ဆာတော့ဝေဒနာပညာသင်္ခါရဝิญညာခန္ဓာလေးတွေပေါ်လာကြတော့လည်းပဲအဲ့ဒီခန္ဓာနောက်ကတခြားလားမဲ့ကလေးရမှာလားဩတတိထဝရိယဆပညာလေးနဲ့ရှင်းမှတ်သုံးသပ်လိုက်တဲ့အခါကျတော့တခြားအတွေ့မှာလားခန္ဓာအတွေ့မှာလားခန္ဓာ၅ပါးမတွေ့ရဘူးလားတွေ့ရလားသောကတ္တဝငါတွေ့တာလားခန္ဓာတွေ့တာလားအော်ခန္ဓာတွေ့တာပါဆိုရင်အဲ့ဒီခန္ဓာလေးကလည်းဖြစ်တယ်ဖြစ်ပြီးတော့မပြေဘူးလားဖြစ်ပြအနေစတဘောဗာတိစ္စာခန္ဓာတွေ့ရင်ဖြစ်ပြတွေ့တယ်ဖြစ်ပြတွေ့ရင်ဒုက္ခတစ္စာတွေ့တာပဲဒုက္ခတစ္စာတွေ့လိုက်ပြီဆိုရင်အဲ့ဒီခန္ဓာ၅ပါးကိုအမြဲတမ်းကြည့်နေတာကတခြားနဲ့ကြည့်တာလားဉာဏ်နဲ့ကြည့်တာလားဒီလိုဆိုရင်ဒီခန္ဓာ၅ပါးဒီဘယ်လိုရဲ့အာယုံအပြည့်အစုံနေပါလိမ့်ဘယ်လိုရဲ့အာယုံအပြည့်အစုံနေပါဖြစ်နေတော့ဉာဏ်ရဲ့အာရုံပြုတ်တယ်လည်းပဲဆိုရင်တဏှာဒိဋ္ဌိလာဖို့ရအောင်မလားတဏှာဒိဋ္ဌိလာဖို့မရဘူးတဏှာဒိဋ္ဌိနဲ့အာရုံပြုတ်လို့မရတော့ဘူးဆိုရင်ဥပါဒနဲ့ခန္ဓာလားခန္ဓာရိုးရိုးလားဘယ်လိုနဲ့ကြည့်လို့ခန္ဓာရိုးရိုးလို့ပြောရတာလဲအဲဒီလိုဆိုရင်ဥပါဒနဲ့ခန္ဓာကနေခန္ဓာဖြစ်အောင်ကြိုးစားနိုင်ရင်သက္ကာယဒိဋ္ဌိမသိဘူးလားသိလားခန္ဓာနောက်ကဘာလဲရမယ်ဘယ်နေရာအစလိုက်ရမှာလဲဆိုတဏှာဒိဋ္ဌိအစဉာဏ်လိုက်ရမှာဒီလိုမလားတဏှာဒိဋ္ဌိသာခန္ဓာနောက်ကနေဉာဏ်ကလေးများလိုက်လိုက်တဲ့အခါကျတော့ဩကြည့်လိုက်တယ်ကြည့်လိုက်တယ်ဖောက်ပြန်တဲ့သဘောတွေ့တိုင်းတွေ့တိုင်းတခြားလို့ပြောမလားရောက်လို့ပြောမလား
ခံစားတဲ့သဘောလေးတွေ့တိုင်းတွေ့တိုင်းတခြားလို့ပြောမလားဝေဒနာလို့ပြောမလားမှတ်သားတဲ့သဘောလေးတွေ့တိုင်းတွေ့တိုင်းတခြားလို့ပြောမလားပညာလို့ပြောမလားအေးရောဝေဒနာပညာသင်္ခါရဝิญญาณလေးတွေတွေ့လိုက်ကြတော့လည်းပဲတခြားမြင်မလားဖြစ်ပြမြင်မလားအဲ့ဒါလို့ဖြစ်ပြလေးနဲ့မြင်လိုက်ပြီဆိုဝိပဿနာညာမဖြစ်ဘူးလားဖြစ်သွားလားအဲ့ဒါဝိပဿနာညာဖြစ်တဲ့ကာလသည်တဏှာဒိဋ္ဌိမဝင်နိုင်တဲ့ကာလပဲဟုတ်တယ်မလားအဲ့တော့တဏှာတွေကိုမဝင်နိုင်အောင်ဘယ်လိုနဲ့ကာကွယ်တမ်းမြင်ရမလဲဆိုရင်ဝိပဿနာဉာဏ်နဲ့ကာကွယ်အဲ့ဒီလိုဝိပဿနာဉာဏ်နဲ့ကာကွယ်လို့ဖြစ်ပြကုန်မြင်တဲ့ဝိပဿနာဉာဏ်လေးဖြစ်သွားမယ်ဆိုရင်အဲ့ဒီဉာဏ်นี่ညာတပရိညာအဆင့်ကနေပြီးတော့တေရဏပရိညာအဆင့်နေရာခွာရောက်ပါလားအဲ့ဒီတေရဏပရိညာအဆင့်ရောက်သွားပြီဆိုရင်ဖြစ်ပြကလေးတွေမြင်ဖြစ်ပြကလေးတွေမောင်းဒီတန်းနေရာမှာလားဆက်ကဆက်ကရှင်းမရမှာလားအဲ့ဒီလိုရှင်းမရင်းတဲ့ကိုပဲဒိဋ္ဌိတရားအလိုလိုမပြောဘူးလားပြောသွားမှာလားရှင်းမတဲ့အသိဉာဏ်ကလေးရေးချက်လာလို့ရှိရေးချက်လာတဲ့နည်းအများဒိဋ္ဌိတရားကလေးကလည်းအလုံးလုံးပြုတ်သွားမယ်ဆိုရင်မိမိရဲ့တဏ္ဍာမှာတက္ကရာဒိဋ္ဌိသေးပါလိမ့်မယ်တက္ကရာဒိဋ္ဌိသေရင်လည်းတတ္တရာဒိဋ္ဌိနဲ့ဩဇာဒိဋ္ဌိမသေးဘူးလားသေးလားအဲ့ဒါကြောင့်မလို့လူရင်း၆ကတော့တက္ကဒိဋ္ဌိတောင်းရင်ရှိပြီရှိများတော့လည်းဘယ်ဒိဋ္ဌိကိုတည်ရောက်တတ်ရမှာလဲတက္ကရာဒိဋ္ဌိသေခြင်းပါတယ်ဆိုရင်ဘာနဲ့တည်ရောက်တတ်ရမှာလဲအဲ့ဒီဉာဏ်ကလေးခြားလားမဲ့ဉာဏ်လားအဲ့ဒီမဲ့ဉာဏ်နဲ့တခြားရှိအောင်မလားဖြစ်တဲ့ဉာဏ်ရှိအောင်မလားဖြစ်တဲ့ကဘာသစ္စာရှုတဲ့ဉာဏ်ကဘာသစ္စာဒိဋ္ဌိကလေးတွေသိသွားပြီဝိသုကစ္စာလေးတွေသိသွားပြီတဏှာလေးတွေသိသွားပြီအဲ့ဒါသိသွားတာကဘာသစ္စာသိတော့မိမိမှာငြိမ်းတဲ့ပေါ်တာကဘာသစ္စာတော့သစ္စာလေးပါလဲမဆိုင်ဘူးလားအဲ့ဒီလိုနည်းနဲ့ဓမ္မဒေနာပုဂ္ဂလိမာလေးယဟန္တာဖြစ်သွားခဲ့တယ်ဝိသကကြောင့်လည်းကြီးတဲ့အငင်းလေးရှင်းလာတာပေါ့နော်အဲ့ဒီတော့မှဩတကယ်ကိုယဟန္တာဖြစ်သွားပြီသိစ္ဆာတော့ရပြီလို့မပြောဘူးလားပြောလားဘုန်းတော်ဓမ္မကြီးလည်းသိစ္ဆာတဲ့ဘုရားရောက်ပြီလားမရောက်သေးဘူးလားမရောက်ရင်တော့ရောက်အောင်ကြိုးစားရမှာပဲဟုတ်တယ်မလားအဲ့ဒါကြောင့်မလို့သိစ္ဆာရတဲ့ဘုရားရောက်အောင်ကြိုးကြိုးစားစားနဲ့ကြိုးကြိုးကြိုးကြိုးအားထုတ်ကြပါလို့တိုက်တော်ရင်းနဲ့သာဓုသုံးညခေါ်ကတရားဝင်ကြီးကိုချောလိုက်ပါလေအေးကျမချမ်းသာစွာဒီမြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနေလာတဲ့ဖွဲ့ခြင်းနဲ့အောင်ပြည့်စုံဆောက်ရှောက်ထောက်ပံ့နိုင်သောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ။